Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်း2019ခုနှစ်ဇွန်လ22ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဟိုင်းတိုမီတာ24 25 32 50နဲ့ဟိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါစနေညဘက်သတင်းတွေကိုဒေါက်ခင်စိုးဝင်းနဲ့အတူကြီးညာပြီးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အိမ်ပြည်တော်ပြည်ညာရေးရာရှိသစ်ကိုတောက်ကြနေကခန့်အပ်လိုက်ပြီးတော့လက်ရှိအိမ်ပြည်တော်ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့ယာရုကနေနှုတ်ထွက်သွားပြီးဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြည်ပလူနာစစ်ကူကံတစ်ခုကိုဖွင့်လိုက်တယ်လို့နေစည်းမချဆရာအများအဖွဲ့ကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ထုတ်ပြန်ခြင်းနဲ့မြန်မာအစိုးရရဲ့ပြန်လည်တုတ်ပြန်ကြေညာချက်ပေါ်အမြင်သဘောထားတွေနဲ့ပတ်သက်လို့နားဆင်ရမှာကတော့
မြန်မာနိုင်ငံရဲ့ပြည်တယ်နဲ့နှစ်ချောက်အစီခံရဲတယ်ခံနိုင်တယ်ဆိုတော့ဒီကြောင့်လို့ဆောင်မှုမျိုးကိုကျွန်တော်တို့တော်တော်မျှော်လင့်လာတယ်ဒါပေမဲ့ဒီရတအစိုးရကကတော့ဒီလိုပူးပေါင်းမှုမျိုးကိုမလုပ်ဘူးတော့နော်ဘုရားပြချက်ခိုင်ခိုင်မာမာမရှိဘူး
Free thinker အဖွဲ့ကလူခွင့်ရေးလှုပ်ရှားသူမတ်သိန်းကြီးဦးပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူရုရှားအစိုးရရဲ့ဝါဒဖြန့်မှုဆန်ရလှုပ်ဆောင်ချက်အကြောင်းပြင်အစာရေးစားငှက်မှုခေါင်းပါမှုဆန်ရကမ္ဘာစားနာရိက္ခာအဖွဲ့ရဲ့ဂရုပေးချက်အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရတဲ့ကိုကိုရန်နိုင်တဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအိမ်ဗီဒိုရဲ့ပြန်ကြားရေးရာရှိသစ်ကိုတောက်ချနေကခန့်လိုက်ပြီးတော့လက်ရှိအိမ်ဗီဒိုပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့ယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ကဗန်နာငွေကြီးဆိုင်ရာလုပ်ငန်းတွေအစုရှယ်ယာလုပ်ငန်းတွေရဲ့မန်နေဂျာဟောင်းဖြစ်တဲ့အန်တိုနီကူရာမူချီကိုပြန်ကြားရေးရာရှိဖြစ်တောင်းဝန်ပေးလိုက်ဒါဖြစ်ပါတယ်ဒါကြောင့်လက်ရှိအိမ်ပြီးတော့ပြောခွင့်ရအဖြစ်လှုပ်ဆောင်နေတဲ့ Sean Spicer ဟာလာမယ့်လကစတင်ပြီးတော့ယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့စာတင်လိုက်ပါတယ်သူအနေနဲ့သမ္မတ Donald Trump နဲ့ American ပြည်ထောင်စုအတွက်တာဝန်ထမ်းဆောင်ပေးရတဲ့အတွက်ဂုဏ်ယူတယ်လို့ Mr. Spicer ကသူ့ရဲ့ Twitter စာမျက်နှာကနေပြောကြားလိုက်ပါတယ်အခုသတင်းပတ်တွေတွင်အိမ်ပြီးတော့သတင်းစာရှင်းလင်းပွဲတွေမှာပြန်ကြားရေးတာဝန်ယူနေတဲ့ Sarah Huckabee Sanders ကိုတော့ Sean Spicer နေရာမှာအိမ်ပြီးတော့ပြောခွင့်ရအဖြစ်နဲ့ခန့်အပ်လိုက်တယ်လို့ကာရမူချီကချက်ချင်းပဲကြေညာခဲ့ပါတယ်။အင်ဂျီရောမှာပြန်ကြားရေးအရာရှိဖြစ်နလာကြတာဝန်ထမ်းဆောင်ခဲ့တဲ့မိုက်ဒူကေတာဝန်ကနေနှုတ်ထွက်သွားပြီးတဲ့နောက်ပိုင်းကလေးကမစ္စတာစပိုက်ဆာဟာအဲ့ဒီတာဝန်ကိုထမ်းဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုအရှိတောင်ပိုင်းဗာဂျီးနီးယားပြည်နယ်ကနော်ဖော့ခ်မြို့မှာ$13.73 billion နီးပါးအကုန်ကျခံတိစောက်ထားတဲ့ USS Gerald R. Ford လေယာဉ်တင်စစ်သည်မော်ကြီးဖွင့်ပွဲအခမ်းအနားကိုအခုမကြာခင်အချိန်တော်တွင်မှာအမေရိကန်သမ္မတ Donald Trump တက်ရောက်တော်မှာဖြစ်ပါတယ်။ဒီသင်္ဘောကြီးဟာ nuclear ဆွမ်းအင်နဲ့ပေါင်းနေတဲ့သင်္ဘောကြီးဖြစ်ပါတယ်။ဒီသင်္ဘောကြီးဟာကမ္ဘာပေါ်မှာအကြီးအမားဆုံးလေယာဉ်တင်စစ်သည်မော်ကြီးတစ်စင်းဖြစ်တယ်လို့သမ္မတ Trump ကသူ့ရဲ့ Twitter စာမျက်နှာမှာဒီမနေ့ကရေးသားထားပါတယ်။ဒီသင်္ဘောကြီးကို2009ခုနှစ်ကစတင်တိစောက်ခဲ့ပြီးဒေါ်လာတန်ပေါင်း 10.5 billion ကုန်ကျခဲ့ပါတယ်။2015ခုနှစ်မှာသင်္ဘောတိစောက်မှုပြီးစီးခဲ့ပါတယ်။ဒီ nuclear ဆွမ်းအင်တင်သင်္ဘောကြီးရဲ့ဟာတက်တန်းအနှစ် 90ရှိပြီးတော့အနှစ် 20အတွင်းမှာနောက်ထပ်လောင်စာဆွမ်းအင်ဖြစ်စရာမလိုဘူးလို့ပြောထားပါတယ်ရှင်။
အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးအမေရိကန်အထက်လွှတ်တော်တရားရေးကော်မတီကစုံစမ်းစစ်ဆေးမှုတွေလုပ်နေတာမှာသမ္မတဒေါ်နယ်ထရမ့်ရဲ့သားအကြီးနဲ့ရွေးကောက်ပွဲအွန်လိုင်းရေးကော်မတီဥက္ကဋ္ဌဟောင်းတို့ကိုလာမယ့်သတင်းပတ်အတွင်းမှာတရားတွေ့ဆုံမေးမြန်းဖို့အတွက်အထက်လွှတ်တော်ရေးရာကော်မတီနဲ့သူတို့နှစ်ယောက်ဆွေးနွေးနေကြပါတယ်ဒေါ်နယ်ထရမ့်ဂျူနီယာနဲ့ပေါ်မန်နဖော့တို့ဟာသူတို့ကိုတွေ့ဆုံမေးမြန်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်တရားရေးကော်မတီနဲ့ဆွေးနွေးညှိနှိုင်းနေသလိုစာရွက်စာတမ်းတွေတင်ပြဖို့ဖြစ်နိုင်ခြင်းအနေအထားနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးနေတယ်လို့ထက်လွှတ်တော်တရားရေးကော်မတီကတောက်ကြနေမှာပြောကြလိုက်ပါတယ်ထက်လွှတ်တော်တရားရေးကော်မတီအနေနဲ့သူတို့နှစ်ဦးကိုရှေ့သတင်းပတ်အတွင်းအများပြည်သူရှေ့မောက်မှာထွက်ဆိုဖို့အတွက်ဆင့်ခေါ်မှာမဟုတ်ပေမဲ့အနာဂတ်မှာတော့အဲ့လိုလုံကောင်းလုပ်ရနိုင်တယ်လို့အဲ့ဒီကော်မတီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်သူတို့နှစ်ယောက်စလုံးဟာပြီးခဲ့တဲ့2016ရွေးကောက်ပွဲအကြုံမဲ့ဆွေးစည်းရေးကာလအတွင်းရုရှားရှေ့နေနဲ့တွေ့ဆုံခဲ့တဲ့အတွက်စည်းစစ်ခံနေရတာဖြစ်ပါတယ်ဒေါ်နယ်ထရမ့်ဂျူနီယာဟာရွေးကောက်ပွဲမှာသူ့ဖေရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့Hillary Clinton နဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေရဖို့မျှော်လင့်ချက်နဲ့ရုရှားရှေ့နေကို2016ဇွန်လမှာတွေ့ဆုံခဲ့တယ်လို့အမှတ်တမ်းအချက်အလက်တွေကဖော်ပြနေပါတယ်။ဒါပြင်ထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းသမ္မတ Trump ရဲ့သမတ်လည်းဖြစ်အကြီးတန်းအကြံပေးလည်းဖြစ်တဲ့ Jared Kushner ကိုတလနေ့မှာတရားတွေ့ဆုံမှာဖြစ်တယ်လို့ပြောပါရခင်ဗျာ။
American Tamara Yukawe, Messrs. Sion Yi Kala, Dream, American Shinny Joe, Jess Section Saint, Messrs. Sion Yi Sanya, Tisa Yapi, Josuka and Patapiro, American Sanya, Russia Tamajiga, 2 years Russia, Te Yashi Rigu, Dream, Pogelu, Washington Post, Rinza Jiga, Popia Nibare, Daha, Shinny Joe P. Tipu Yi, Telodo Jana Wema, Jess Sessions, Trasura Ne Quelu Anibare, American Tamani Agency, and Yene Leshi Yashi Rigu, Cook, Suyak. Sorry, Washington Post, Sinza Giga, Popiani Dava, Rashata and Maji, Sagi Kisliagne, Tote Yashi Yasaka, Josu Sadway Arigo, American Town Yiriga, Jacha, Natal Yama, Tishigare, Drin Chaledrigo, Gogabi, Popiani Dava, Bigger February Laga, Telodo Jana Wema, Jeff Sessionsga, Monica, do Donald Trump, Nanganyayi Muara, Jambi, Dawin Yuzema, Rashata, when she doing a Sadway Gerashimshi, to Mamami Budo Tresu Gerava. Jeff Sessions, Russia, and Maji Kisliene, Natal Sachakuni, Ibrahim Ladwin, Tamara Long Donald Trump, Nanganjai Mingu, Bio Bima de Jay, Zulaina, Republican Party, Nilaga Madaje, Najena Bissungelu, Mashna Dringa, Drinima, Pop Yajavare, Tidrinija, Jeff Sessions, to Russia, and Monday Brigabime, Trump, Messrs. Yu in a Patelu, Messuni Gabulu, Pian Bibio Gavade, and now American Tamara, Yuka Wema, Russia, we are now shaking in Shimshi, Sonsa Zima, do Nina Mapawimbo, Jeff Sessions.
ကျွန်တော်ရှင်စကူတိုင်းပေးဖယ်နေကြတာဖြစ်ပါတယ်ရှင်ဒီဝေမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9:00ကနေစနေနေ့အထိ
1.5မီတာ195စင်ကခွန်ကားလိုကနေလဲထုံနေပေးနေပါတယ်ရှင်ယူရီကနေစနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဟာပြင်ပလူနာစီကံတစ်ခုကိုဖွင့်လှစ်လိုက်တယ်လို့နေသီးမချဆရာအောင်များအဖွဲ့ကပြောကြားလိုက်ပါတယ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်နေသီးမချဆရာအောင်များအဖွဲ့ရဲ့ဆေးရုံ ပျက်စီးသွားခဲ့ပြီးနှစ်နှစ်ကြာမှာခွန်ဒူးစ်ပြည်နယ်အတွင်းမှာအခုလိုပြန်ပြီးတော့ဖွင့်လိုက်တာဖြစ်ပါတယ်အိတ်တုံးကတိုက်ခိုက်မှုအတွင်းမှာတော့လူနာနဲ့ဆေးရုံဝန်ထမ်းတွေပါဝင်လူ40ကျော်သေဆုံးခဲ့ပါတယ်ခွန်ဒူးစ်ပြည်နယ်မှာကျမကြီးဆောင်ရှောက်မှုအကူအညီအကြီးအကျယ်လိုအပ်နေတာကြောင့်အခုလိုဆေးကပြန်ဖွင့်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံမှာရှိတ Alosigani, Amagan Jacko, Town in Elu Piobari, Natal Sangagunaga, Nedimita Selmia, Poya Seo, Bondia Taikaimuha, Seya, Zumu, Pietama Kayana, where she Elule, Kuladamga, Luke, when you commissioner, Mendiga, Joja Lai.
Iran and Ama Tainting Tari, American Nanganarigo, Piano Mabibu, so ye, so are Joseph Bigu, Yisayame, Peso Mutitwin, Yego, a thinking Saint Happy Pitted, American Tamra, Donald Trump got three P like Pare, Iran and Ama, Matia, Chincha, Kaniari, American Nangana Alo, Indian Line Nan Javo, so they would do it. Tamra Trump got down so like be, together Luma Bigu, so you know, now trap Peso Mutitwin, Yeu Yali Melu, Taujaniga, Topiane, Imbudo, Chinja Jemma, Popiana Dava, Tainting, American Nangan. နေထိုင်ရေးအစအစအစဉ်ပြောင်းလုပ်ပေးဖို့ကိုလည်းအီရန်နိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့တောင်းဆိုလိုက်ပါတယ်။အီရန်အစိုးရကနေတရုတ်နယ်ဝမအမေရိကန်နိုင်ငံသားရှူယီဝမ်ကိုထိဝယ်ထောက်လှမ်းရေးလုပ်တယ်လို့ဆွဆွဲပြီးဒီသတင်းမှာအတွင်းမှာထောင်ဆယ်နှစ်ချမှတ်ခဲ့ပြီးတဲ့နောက်အင်ဗျူရောကအခုလိုတုံ့ပြန်လိုက်တာပါ။အငြင်းစားအမေရိကန်တရားဥပဒေစိုးမိုးရေးအရာရှိရောဘတ်လေဗင်ဆန် တယ်။တစ္စကံတွေကိုဖမ်းထားတာဆက်လုပ်နေတဲ့နိုင်ငံတွေအားလုံးကိုလည်းအပြစ်တင်ရှုံချကြောင်းအင်ဂျူရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တရားသူကြီးကမက္ဆီကိုမူရဲဂိုင်းကောင်းဆောင်တဦးကိုထောင်ဒဏ်နဲ့30ချမှတ်လိုက်ပါတယ်။ဒါပြင်ဇေတက်မူရဲဂိုင်းကောင်းဆောင်ဗလက်စကီကပလာရိုကိုမူရဲစီဝါနဲ့ဆက်နွယ်တဲ့ရာဇဝတ်မှုတွေအတွက်အမေရိကန်ဒေါ်လာ10သန်းထံငွေပေးဆောင်ဖို့လည်းတရားသူကြီးကအမိန့်ချလိုက်ပါတယ်။သူ့ကိုမက္ဆီကိုအာဏာပိုင်တွေက2012ခုနှစ်မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့နောက်တရားရင်ဆိုင်ဖို့အတွက်အမေရိကန်နိုင်ငံကိုလွှဲပြောင်းပေးခဲ့တာပါ။2014ခုနှစ်ကတော့သူကမူရဲစီတွေတင်သွင်းဖျက်ချတာနဲ့ပတ်သက်ပြီးတော့အပြစ်ရှိတယ်ဆိုပြီးတော့ဝန်ခံခဲ့ပါတယ်။ ထောင်ကနေပြန်လွတ်တဲ့အခါမှာတော့သူကိုမက္ကဆီကိုနိုင်ငံကိုပြန်ပို့မယ်လို့ယူဆပါတယ်။မက္ကဆီကိုနိုင်ငံမှာပြီးခဲ့တဲ့ဇွန်လဟာအနည်းဆုံးလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာလူသားမှုအများဆုံးဖြစ်ပွားခဲ့တဲ့လဖြစ်တယ်လို့လည်းမက္ကဆီကိုအာဏာပိုင်တွေကတောက်ချာနေအစောပိုင်းကပြောကြားခဲ့ပါတယ်။ဇွန်လအတွင်းလူ2234ယောက်သေဆုံးခဲ့ပြီးတော့မူရဂိုင်းတွေရဲ့အမာခံနေပြီဖြစ်တဲ့ဂရာရိုပြည်နယ်မှာလူသားမှုအများဆုံးဖြစ်ခဲ့တာလို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
American ပြည်တော်စု Minnesota ပြည်နယ် Minneapolis မြို့မှာပြီးခဲ့တဲ့သတင်းပတ်ကရဲအရာရှိတယောက်ကနေအသက်40အရွယ် Australia နိုင်ငံသူတယောက်ကိုတနက်နေ့ပြစ်လို့တေဆုံးခဲ့ရတာကြောင့် Minneapolis မြို့ရဲ့မြို့တော်ဝင်ကတာဝန်ရှိတဲ့ရဲချုပ်ကိုနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်။ Minneapolis မြို့ရဲ့ရဲချုပ် Jenny Hatto ကမြို့တော်ဝင်ရဲ့တောင်းဆိုချက်အတိုင်းနှုတ်ထွက်ပေးလိုက်ပြီးဒီချက်ရက်ဟာရဲတယောက်ထဲရဲ့အစီအမင်းမဲ့လောက်ရတာဖြစ်ပြီးဒီလိုမဖြစ်တဲ့အကြောင်းနဲ့ Minneapolis ရဲတပ်ဖွဲ့ရဲ့လေ့ကျင့်သင်တန်းတွေနဲ့စံထားတဲ့တံပိုးတွေကိုကိုစားမပြုဝါငူလို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ Minneapolis မြို့ရဲ့မြို့တော်ဝင် Betsy Hodges ကရဲတပ်ဖွဲ့အနေနဲ့ကိုတာဝန်ဝတ္တရားတွေကိုပြန်လည်ဆန်းစစ်ဖို့လိုအပ်နေပြီလို့တောက်ကြနေကပြောဆိုလိုက်ပြီးရဲချုပ်ကိုနှုတ်ထွက်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံဘေကျင်းမြို့မှာဒီကနေ့ကစားခဲ့တဲ့ရာသီကြိုးခြေစမ်းပွဲမှာတော့ Premier League Champion Chelsea က Arsenal ကို 3-0 ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ William တကော Bashori က2ဂိုးသွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့ဒေါခင်ဆိုဝင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့ဒီသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာရန်ဟေးလီရဲ့စစ်နှစ်ရက်တာမြန်မာပြည်ခီးစဉ်ပြည်သတင်းထုတ်ပြန်ချက်ဟာရေဘူးရဆန်တဲ့ဆွတ်ဆွဲမှုတွေနဲ့မားယွင်းတဲ့အချက်အလက်တွေပါတဲ့အတွက်စိတ်ပြက်မိတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကကြေညာချက်ထုတ်လိုက်ပါတယ်။အခုလိုအစိုးရကကုလအထူးကိုယ်စားလှယ်ရဲ့ပြောဆိုချက်အပေါ်အထူးဂရုပြုပြီးသူတို့ရဲ့အမြင်ကိုချက်ချင်းထုတ်ပြန်တာဟာကောင်းပေမဲ့နိုင်ငံတကာကစိုးရိမ်နေစေလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဒီမိုကရေစီဖော်ဆောင်တဲ့အရတအစိုးရလက်ထက်မှာကုလနဲ့ပူးပေါင်းဆောင်ရွက်စေတယ်လို့တိုက်တွန်းမှုတွေရှိပါတယ်။အခုလိုသုံးသက်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာဆက်နှစ်ရက်တာကြာမြင့်ခဲ့တဲ့သူမရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့တာပါ။အဆိုရသည့်လက်ထက်မှာတတိယကြိမ်မြောက်လာရောက်ခဲ့တဲ့သူခီးစဉ်တွင်ကန့်သတ်ပိတ်ပင်မှုတချို့ရှိခဲ့တာနဲ့အထူးသဖြင့်ရခိုင်ပြည်နယ်ဘက်ကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုတာပြောဆိုခဲ့တယ်လို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရသာအဆိုရသည့်လက်ထက်မှာအရင်အဆိုရတွေကျင့်သုံးခဲ့တဲ့နီးပြိုဟာတချို့ကိုကျင့်သုံးနေစေမြင်ခဲ့ရတာကြောင့်စိတ်ပြတ်မိတယ်လို့ပြောသွားပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကဒေါက်တာရန်ဟီလီရဲ့ဒီလိုပြောဆိုချက်ဟာရေဘူးရဆန်တဲ့ဆွဆွဲမှုတွေနဲ့မှားယွင်းတဲ့အချက်လက်တွေပါတဲ့အတွက်စိတ်ပြတ်မိတယ်ဆိုပြီးချက်ချင်းဆိုသလိုကြေညာချက်ထုတ်တုံ့ပြန်ခဲ့ပါတယ်။အစိုးရရင်ဆိုင်ဖြေရှင်းနေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ဆယ်စုနှစ်နဲ့ချီကျုံနေရတဲ့ပြည်ရင်းပဋိပက္ခအထူးကြံမှုဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့ရတဲ့ပြဿနာတွေကိုဖြေရှင်းနေရတဲ့အခက်အခဲတွေကိုထည့်သွင်းဖော်ပြခဲ့မယ်လို့မျှော်လင့်ခဲ့ပေမဲ့လို့ထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးဆိုတာကိုလည်းပြောဆိုထားပါတယ်။လူခွေလှူရှားသူတူဦးဖြစ်တဲ့ညီညာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ဒီလိုအပြန်အလှန်ပြောဆိုချက်တွေအပေါ်အခုလိုသုံးသပ်ပါတယ်
။ကောင်းဘက်ကလည်းတွေ့တယ်လို့ကျွန်တော်တို့ခါလေးအစိုးရဘက်ကလည်းနှစ်ခုလုံးမြင်နိုင်ပါတယ်။အကောင်းဘက်ကတော့မစ္စယန်ဟီလီရဲ့ပြောကြားချက်ကိုလက်ရှိအစိုးရအနေနဲ့တောင်းတေးချခရင်စိုက်တယ်။နောက်ဘေးနေရာတွေမှားလည်းဘယ်နည်းလူမျိုးဖြစ်လဲဆိုတော့သူတို့ရဲ့ယူဆကိုပွင့်ပွင့်လင်းလင်းပြန်လည်တုတ်ပြန်မှုကဒါကောင်းတဲ့ဘက်ကပြောမယ်ဆိုရင်ကောင်းတယ်လို့ပြောလို့ရပါတယ်။တကယ်လို့ဒီလိုမျိုးကိစ္စတွေမှာမှားယွင်းနေတယ်ဒါမှမဟုတ်ရှိရင်တချို့အချက်လက်တွေကိုမကျေနပ်ဘူးဆိုလို့ရှိရင်ဒါပူပေါင်းလို့ဆောင်တဲ့နီလန်းကိုပူပူပြီးရှာဖွေဖို့လိုအပ်ပါတယ်။ဒါလို့မစ္စယန်ဟီလီဘက်ကပြောကြတဲ့တချို့အချက်တွေကလည်းမှန်တယ်လို့မှန်ပါတယ်။ဒါကတော့အရင်လိုပဲသွာလာခွင့်မရတဲ့ကိစ္စမျိုးရှိတယ်လို့ဒီနှစ်အပိုင်းမှာသွာလာမှုနဲ့ပတ်လို့ပူကန့်တတ်မှုတွေရှိတယ်။အဲ့တော့သူ့ရဲ့တာဝန်ဖြစ်တဲ့အချက်လက်တွေစုစည်းမှုတွေကမှလိုအပ်တယ်လို့မရရှိတဲ့အချက်တွေသူတင်ပြသွားပါတယ်။အဲ့တော့ဒီဟာလေးကကျွန်တော်အဖြစ်ပြောမယ်စားပုံမအားကောင်းပြီးတော့သတင်းချက်လက်တွေအမှန်တကယ်ရနိုင်တဲ့နီလန်းကိုခြေရှာပြီးလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့ထင်ပါတယ်
စစ်စိုးရလက်ထက်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ရပ်သားအစိုးရလက်ထက်မှာတော့လူခွေအခြေအနေတွေဟာတိုးတက်လာမယ်လို့မျှော်လင့်ချက်တွေရှိခဲ့ကြပေမဲ့စိုးရိမ်နေရတဲ့အခြေအနေတွေအပေါ်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်မှုတွေကိုပိုအချိန်မြင့်လှုပ်ဆောင်သင့်တယ်လို့ Free Thinker အဖွဲ့ကလူခွေလှူရှားသူမတ်သိမ်းမီဦးကရှုမြင်ပါတယ
်ဒီလူခွေကိုယုံကြည်သူတွေအနေနဲ့ပေါ့နော်ရပ်သားအစိုးရကိုဒီလူခွေတွေကဆောင်ရှားမှုတွေဒီမတ်သက်ပြတ်ပြတ်ဆက်ဆက်နေမှာပို့ပြီးတော့လှုပ်ဆောင်နိုင်ရဲ့ဆိုတဲ့ခုံတိတ် ဒါကြောင့်မို့လို့ဒီခံရတဲ့ဖြစ်ဖြစ်စစ်မေးရမှာလည်းဒီအကျန်းဆန့်မှုကိစ္စအလိုက်မှာနိုင်ငံတကာရဲ့တည်တယ်နဲ့နှစ်ယောက်အတူခံရတဲ့ခံနိုင်တယ်ဆိုတဲ့ဒီကြောင့်လို့ဆောင်မှုမျိုးကိုတမလို့တော်တော်မျှော်လင့်လာတယ်ဒါပေမဲ့ဒီရတအစိုးရကဒါတော့ဒီလိုပူပေါင်းမှုမျိုးကိုမလုပ်ဘူးပေါ့နော်ထိုးချောင်းပြတဲ့ခိုင်ခိုင်မာမာမရှိတဲ့နဲ့ပေါ့နော်တတိယယူဖို့ပြီးဆိုတဲ့ဆုံးရှ
ဇူလိုင်လ10ရက်ကနေ21ရက်နေ့အထိကြာမြင့်ခဲ့တဲ့ဒေါက်တာရန်ဟီလီရဲ့စနစ်ရတာမြန်မာခီးစဉ်အတွင်းရန်ကုန်နေပြည်တော်အပြင်ကရင်ရှမ်းနယ်၊ရခိုင်ပြည်နယ်ကတချို့နေရာတွေကိုတွားရောက်ခဲ့ပေမဲ့ဒီတစ်ခေါက်မှာတော့စီးရဲတင်းမာနေစေကချင်ဘက်ကမတွားခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းကနေရာတချို့နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းကသူမတွားလို့ရတဲ့နေရာတချို့လုံခြုံရေး
အကြောင်းကိုတင်ပြပေးပါမယ်။ရုရှားအစိုးရရဲ့ဒီရှင်ပြိုင်ကြီးစုနားဆင်စရာသတင်းတွေဆိုပြီးနိုင်ငံတကာရေဒီယိုနဲ့ရုပ်မြင်သံကြားဌာနကိုငွေကြေးထောက်ပံ့ပေးပါရယ်။ရုရှားအစိုးရထောက်ပံ့ထားတဲ့ Sputnik Radio ဌာနကဝါရှင်တန် DC ကအင်ဖြူတော်နဲ့မလန်းမကွန်းမှာမကြာခင်ကပဲရုံးတစ်ခုဖွင့်လိုက်ပြီးဇွန်လ1ရက်နေ့ကစပြီးအတန်းလွင့်ပါရယ်။အရင်တုန်းကရုရှားထူတဲ့နာမည်နဲ့လူသိများပြီးခုခါမှာ RT လို့ခေါ်တဲ့အင်္ဂလိပ်စကားပြောရုရှားရုပ်မြင်သံကြားဌာနဟာလေဝါရှင်တန်မှာနှစ်ပေါင်းများစွာဌာနတစ်ခုဖွင့်လှစ်ထားတာပါဒီသတင်းဌာနနှစ်ခုစလုံးကိုဥရောပကနားဆင်သူပရိသတ်ရရှိထားပြီးဖြစ်တယ်လို့ကမ္ဘာတခြားနေရာတွေကိုလည်းပြန်ကျက်ထုတ်လွှင့်သွားဖို့စီစဉ်နေပါတယ်ရုရှားအစိုးရရဲ့ဝါဒဖြန့်ချိရေးသတင်းဌာနတွေအဖြစ်ရှုမြင်မှုတွေလည်းရှိနေတဲ့အတွက်မကြေမနက်တုတ်ပြန်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းအမေရိကန်နိုင်ငံရေးကျွမ်းကျင်သူတွေနဲ့ဆွေးနွေးထားတဲ့ဇလာဒီဇာဟုရဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါရရှင်
။မြောက်ကယ်ရိုလိုင်းနာပြည်နယ်အမျိုးသားကာကွယ်ရေးတပ်ကတို့ကနိုင်ငံတကာရေးရာပမောက္ခပီတာယယ်ဆော့ဖ်ဆာဗီယန်နိုင်ငံကိုရောက်တုံးစပုတ်နစ်ကလူသိမေးမြန်းခဲ့ပါတယ်။ရုရှားအစိုးရရဲ့အဘော်ရီကသူရဲ့အမြင်တွေအပေါ်အပြင်းထန်လွန်မှုနေတယ်ဆိုတာတန်တရားမရှိဘူးလို့ပီတာယက်ဆော့ဖ်ကအခုလိုပြောပါတယ
် To give him a credit they don't cut you
ကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်ပြောလို့မရဖြတ်တော့တာမလုပ်ဘူးကျွန်တော်လည်းစကားပြောတယ်ဒါပေမဲ့ပြောတဲ့စကားမေးတဲ့မိကွန်းတွေကတရားရခင်တို့ရုရှားအစိုးရကိုထောက်ခံနေတာဗျသူသဖြင့်အရင်တုန်းကဆိုဗီယက်ယူနီယံကိစ္စယူကရိန်းကော်ကေးဆပ်ဒေသနဲ့ဥရောပနိုင်ငံကြီးကိစ္စတွေမှာပေါ့ဗျမစ္စတာပူရီရဲ့ပြည်ချာရေးဝန်ကြီးရဲ့ပြောစကားကိုတိုက်ရိုက်နားထောင်နေရသလိုပါပဲ
ဘယ်ဂရိတ်က Sputnik Studio ကိုအစစ်မြစ်မြစ်လှုပ်ထားသလိုတွားရလာရလွယ်ကူတဲ့မြို့လယ်မှာဖွင့်ထားတယ်လို့ Yeltsov ကအခုလိုပြောပါတယ
်။ They have a beautiful studio in Belgrade so they're definitely very well funded.
ဘယ်ဂရိတ်မှာသူတို့ studio ကောင်းကောင်းရှိတယ်ဗျ။ပိုက်ဆံလည်းသုံးနိုင်တယ်။ယူဟောင်းလည်း Study Grad မှာဖွင့်ထားတာ။နောက်ပြီးတော့ဘာသာစကားတော်များများပြောနိုင်တဲ့ဝန်ထမ်းတွေလည်းအပြည့်ခံထားကြတယ်။
ရုရှားကထောက်ပံ့ထားတဲ့မီဒီယာတွေဟာရုပ်မြင်သံကြားလိုင်းတွေ၊ဂျိုသူရုပ်သံလိုင်းတွေ၊အင်တာနက်နဲ့လူမှုကွန်ရက်တွေကနေတဆင့်သူတို့ရဲ့ပရိသတ်ကိုချင်းကပ်ပါတယ်။အာတီရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ငံပေါင်း100ကျော်ကတန်းနဲ့ချီတဲ့လူနေအိမ်တွေစီဂျိုသူရုပ်သံလိုင်းတွေ၊ရိုးရိုးရုပ်မြင်သံကြားလိုင်းတွေကနေထုတ်လွှင့်ပါတယ်။အာတီရုပ်သံလိုင်းကနေအင်္ဂလိပ်ဘာသာစကားရာမကအာရီဗျနဲ့စပိန်ဘာသာစကားတွေနဲ့လည်းထုတ်လွှင့်ပါတယ်။ဒါပေမဲ့လည်း Sputnik ကရောအာတီမှာပါကျင့်ဝတ်နဲ့မညီတဲ့လုပ်ရက်တွေရှိတယ်ဆိုပြီးတော့ဆွဆွဲမှုတွေကလည်းထွက်ပေါ်နေပါတယ်။ပြည်သက်သမရအမန်နျူအယ်မက်ခရွန်ကလည်းရွေးကောက်ပွဲမှာသူ့ပြိုင်ဖက်မရီလီပန်အသာရဖို့အဲ့ဒီသတင်းဌာနတွေကလုတ်ကင်ခဲ့တယ်ဆိုပြီးတော့အခုလိုဆွဆွဲပါတယ
် Russia Today is Sputnik
ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလတခြား Russia Today ရော Sputnik ကပါလွှမ်းမိုးဖို့လုတ်ကင်ခဲ့သလိုကျွန်တော်နဲ့ကျွန်တော်မဲဆွယ်စည်းရုံးမှုတွေပေါ်မှန်မှန်သတင်းတွေအချိန်ချင်းထုတ်လွှင့်ခဲ့ကြပါတယ
် Sputnik Editor တွေနဲ့အစီအစဉ်တင်ဆက်သူတွေကသူတို့ရဲ့ရွေးချက်တွေကလွှမ်းမိုးမှုရှိနေတဲ့သတင်းမီဒီယာတွေကမပေးတဲ့သတင်းအချက်အလက်တွေကိုထုတ်လွှင့်တင်ဆက်ပေးဖို့ဖြစ်တယ်လို့ဆိုပါရယ် Sputnik ကအစီအစဉ်တင်ဆက်သူ Garland Nixon ကအခုလိုပြောပါရယ
် The mainstream media you get the established people who kind of tout the established
ဒီကသတင်းဌာနတွေမှာလက်ရှိဖြစ်ပေါ်နေတဲ့ဘက်ကိုလိုက်ပြီးပြောကြဆိုကြတာပါသူတို့တွေကခွင့်ပြုချက်ရပြီးသားပေါင်တွင်းကအခြေအနေတွေအတိုင်းလိုက်ပြောကြတဲ့သူတွေဖြစ်ပါတယ်
အာတီသတင်းဌာနကစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုလူတွေ့မေးမြန်းခဲ့တယ်လို့ပရတိနိုင်ငံကနိုင်ဂျယ်ဖာရာလိုဥရောပသမ္မတကိုဝေဖန်ကြတဲ့နိုင်ငံရေးသမားတွေကိုလည်းမေးမြန်းခဲ့တာပါ။အာတီသတင်းဌာနကအစီအစဉ်တစ်ခုမှာ WikiLeaks တည်ထောင်သူဂျူလီယန်အာဆန်စ်ကတင်ဆက်ခဲ့ပူပါတယ်။သူ့အစီအစဉ်ရဲ့ပထမဆုံးဧည့်သည်ကတော့အီရန်နို့ကြောထောက်နောက်ခံပေးထားတဲ့ Hezbollah အကြမ်းဖက်အုပ်စုခေါင်းဆောင် Hassan Nasrallah ဖြစ်ပါတယ်။အငင်ပွားစရာဖြစ်နေတဲ့ဧည့်သည်တွေနဲ့အစီအစဉ်တွေကြောင့်ကမ္ဘာတစ်ဝန်းကြီးစုသူတွေကလည်းတိုးလာပါတယ်။ အစီအစဉ်မှာလာရောက်ပြောကြားတဲ့ဧည့်သည်အများစုကတက်ဆိုင်ရာအစိုးရနဲ့အဓိကသတင်းဌာနကြီးတွေကိုစိတ်အနှောက်အယှက်ဖြစ်စေတဲ့သူတွေဖြစ်တယ်လို့ Yeltsov ကပြောပါတယ်။ဘသူကဘာကြောင့်ဒီအစီအစဉ်တွေကိုငွေကြေးထောက်ပံ့ပေးထားသလဲဆိုတာသိနေသမျှစင်ပြိုင်သတင်းတွေကိုနားထောင်ရတာနှစ်နာစရာမရှိဘူးလို့လည်း Yeltsov ကပြောပါတယ်ရှင်။
နန်းလောင်တင်ပြခဲ့တာပါရှင်အခုတော့အစာရေစာငှက်မှုခေါင်းပါမှုဆိုင်ရာကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့သတိပေးချက်ကိုတင်ပြပေးပါမယ်ကမ္ဘာပေါ်မှာလက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေမတည်ငြိမ်မှုတွေနဲ့တခြားရှုပ်ထွေးလာတဲ့အရေးပေါ်အခြေအနေတွေကြောင့်စားတောက်ကုန်ဈေးရိတ်တစတစမြင့်တက်လာနေတဲ့အတွက်တန်ပေါင်းများစွာသောကမ္ဘာပြည်သူတွေအငတ်ဘေးနဲ့ကြုံရမယ့်အခြေအနေမှာရှိနေတယ်လို့WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကတည်ပြလိုက်ပါတယ် WFP က2019ခုနှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာစားနပ်ရိက္ခာထောက်ပံ့ပေးရေးစီရင်ခံစာနဲ့ပတ်သက်လို့ VOA သတင်းတော် Lisa Slin ဂျီနီဗာမြို့ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်အငတ်ဘေးကြုံနေသူတွေကိုကျွေးမွေးမဲ့ကုန်ကြမ်းဈေးတွေကြီးမြင့်လာတာနဲ့အမျှကမ္ဘာပေါ်မှာရှုပ်ထွေးတဲ့အရေးပေါ်အခြေအနေတွေတိုးလာနေတယ်လို့လူသားချင်းစာနာတဲ့အကူအညီတွေလည်းလိုအပ်နေတယ်လို့WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါကမ္ဘာလူဦးရေတန်း800လောက်ဟာအငတ်ဘေးနဲ့ကြုံရလိမ့်မယ်လို့ WFP အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးဘက်တီနာလူရှားကပြောပါတယ်အများစုဟာပြည်ပကတွေနဲ့သဘာဝဘေးအန္တရာယ်တွေကြောင့်အငတ်ဘေးကြုံလာရတာလို့သူမကဆိုပါတယ်အခြားသူတွေကြပြန်တော့သတင်းဌာနတွေကဖော်ပြဖို့ပြက်ကွက်ခဲ့တာကြောင့်သူတို့ရဲ့ဒုက္ခကိုလူပိုသိလာအောင်ထုတ်ဖော်ဖို့လိုအပ်တယ်လို့သူကပြောပါတယ်
We know how to end hunger, but all of our efforts are so often hampered, blocked.
အငတ်ဘေးကြုံနေသူတွေကိုဘယ်လိုကယ်တင်ရမလဲဆိုတာကျမတို့သိပါတယ်။ဒါပေမဲ့စစ်ပွဲတွေကဆက်ဖြစ်နေတော့ကျမတို့လုပ်ပေးနိုင်တာတွေကအဟန့်အတားခံရတာမျိုး၊ကြန့်ကြာနေတာမျိုးကြုံနေရပါတယ်။ဒါတွေကကျမတို့အတွက်တကယ်အဖြစ်ဆိုးနဲ့ကြုံရတယ်လို့ပါပဲ
။အစားအစာထောက်ပံ့ရေးကုန်ကြဆေးဟာ2009ခုနှစ်မှာအမေရိကန်ဒေါ်လာ 1.2 ဘီလီယံရှိခဲ့ရာက2015မှာ 5.3 ဘီလီယံကုန်ကြတာကိုကြည့်ရင်140ရာခိုင်နှုန်းကျော်တက်လာတယ်လို့ WFP ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီနှစ်အတွက်လူသားချင်းစာနာမှုအကူအညီတွေပိုလိုအပ်နေပြီးဒေါ်လာ9ဘီလီယံကျော်လိုလိမ့်မယ်လို့ Miss Lucia ကပြောပါတယ်
။ If we had better access, WFP could save $1 billion each year.if there weren't any
ကျွန်တော်အနေနဲ့အခုတည်းပိုပြီးသွားလာခွင့်ရလာမယ်ဆိုရင်နှစ်စဉ်ဒေါ်လာ1ဘီလီယံလောက် WFP အဖွဲ့ကနေခြွေတာနိုင်မှာပါရာသီဥတုဘေးဆိုးတွေနိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးကပ်ဆိုးနဲ့ပဋိပက္ခတွေသာမကြုံရဘူးဆိုရင်ကျွန်တော်အနေနဲ့နှစ်စဉ်ဒေါ်လာ 1.2 ဘီလီယံလောက်ခြွေတာနိုင်မှာဖြစ်ပါတယ်အကယ်၍တိုင်းပြည်တိုင်းမှာကောင်းမွန်တဲ့စားနပ်ရိက္ခာဖူလုံရေးစီမံခန့်ခွဲမှုတွေရှိမယ်ဆိုရင်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်း440ချွေတာနိုင်မှာဖြစ်ပါတယ
် WFP အသုံးစရိတ်အားလုံးရဲ့80ရာခိုင်နှုန်းဟာအရှေ့နဲ့ဗဟိုအာဖရိကတိုက်အတွက်ရောအရှေ့အလယ်ပိုင်းဒေသနဲ့မြောက်အာဖရိကဒေသအတွက်ပါသုံးစွဲနေရတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်အသုံးစရိတ်အားလုံးရဲ့သုံးပုံတစ်ပုံနီးပါးဟာအငတ်ဘေးကြီးကြုံနေရတဲ့အာဖရိကတွေကနိုင်ဂျီးရီးယားဆိုမာလီယာတောင်ဆူဒန်နဲ့ယေမန်နိုင်ငံတွေမှာလူသားချင်းစာနာရဲ့အထောက်အပံ့တွေတုံးနေရတယ်လို့ WFP ကပြောပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့ဒီဆက်သွယ်ရေးဥပဒေပြင်ဆင်ဖို့အမှုကျန်းပေါ်ဝေဖန်မှုတွေရှိနေတဲ့အကြောင်းကိုတင်ပြပေးပါမယ်။အမျိုးသားလွှတ်တော်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖို့တင်ပြထားတဲ့အမှုကျန်းပေါ်ဝေဖန်မှုတွေအတော်များများရှိနေပါတယ်။ကောင်းမွန်တဲ့ပြင်ဆင်မှုမဟုတ်ရင်ဒီဥပဒေရဲ့ဆိုးကျိုးတွေကိုဆက်ခံစားနေရအောင်မှာဖြစ်ပြီးပြင်မဲ့ဆိုရင်လည်းတည်တည်ချာချာသုံးသပ်ပြီးမှပဲပြင်ဆင်သင့်တယ်လို့ဥပဒေသမားတွေကပြောဆိုနေကြပါတယ်။ဒီအကြောင်းပြည်စုံကိုမြင့်မခသတင်းအေဂျင်စီကကိုကောင်းမြပြောတင်ဆက်ပေးပါမယ်ရှင်။
66ကစီတို့နာမည်ကြီးဥပဒေပါဝင်နေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ဆွေးနွေးဖို့အတွက်မူကြမ်းကိုအမျိုးသားလွှတ်တော်မှဇူလိုင်လဒုတိယအပတ်တည်းဆက်သွယ်ရေးဝန်ကြီးဌာနကတင်ပြထားပါတယ်။ဒါကြောင့်မကြာခင်လွှတ်တော်မှအဲ့ဒီမူကြမ်းကိုဆွေးနွေးမှုတွေပြုလုပ်တော့မှဖြစ်ပြီးပြင်ဆင်တဲ့မူကြမ်းမှာတော့အရေးကြီးတဲ့အချက်တွေသိမ့်မပါဘူးလို့ဝေဖန်ခံနေရပါတယ်။ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့အခါလူပြောများနေရဲ့ပုံမှန်66ကစီကိုသာဦးစားပေးပြီးပြင်ဆင်ထားသလိုဖြစ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်
။ဒုတိယအကြိမ်လွှတ်တော်တည်တံစတဲ့အချိန်မှာဝန်ကြီးဌာနတွေကိုပြင်ဆင်ပြောင်းလဲမှုတွေလုပ်လိုက်တယ်။အဲလိုပြင်ဆင်ပြောင်းလဲမှုတွေလုပ်လိုက်တဲ့အခါမှာမူရင်းဥပဒေမှာရှိနေတဲ့ဝန်ကြီးဌာနကနာမည်ပြောင်းသွားတာမျိုးဖြစ်တယ်။အ ဲ့တော့အခုပြင်ဆင်မယ်ဆိုတဲ့အပိုင်းအချက်၃ချက်တွေ့ရတယ်ပေါ့နော်တစ်ချက်ကအဲ့ဝန်ကြီးဌာနနာမည်ပြောင်းသွားတာကိုလိုက်ပြန်ပြင်တာလေးတစ်ချက်ပဲဘာမှဟိုထွေထွေတူတူသွားသွားပြောတဲ့ freedom of expression တို့ပါတော့နဲ့မဆိုင်ဆိုင်တဲ့အချက်ကလေးဖြစ်တယ်နောက်ဒုတိယအချက်ကလည်းတုံ့နည်းလကောင်းပဲတိတ်ပြီးတော့ဟိုထွေထွေတူတူပြင်ဆင်တာမျိုးမဟုတ်တာကိုတွေ့ရတယ်ပေါ့နော်နောက်တတိယတစ်ချက်ပေါ့တတိယပြင်ဆင်တဲ့ခါလေးမှာတော့အရင်မူရင်းဥပဒေပါတော့ကဒီ66ခါကြီးက66ကပုံမှန်66ကပုံမှန်ပွဲတွေကဒီရေးအရေးပိုင်တဲ့အမှုပြီပေါ့နော်ဟိုအာမခံတော့ပြည်ပိုင်ခွင့်မရှိဘူးဆိုတဲ့ခါမျိုးပေါ့အဲ့တော့ဒီနေရာမှာတော့သူတို့ပြင်လိုက်တယ်ရေးအရေးပိုင်တဲ့အမှုတွေတော့ဟုတ်တယ်သို့တော့အာမခံပြီးလို့ရတယ်ဆိုတာလေးဖြစ်လာ
ဆက်တွေ့ဥပဒေပေါ့နော်2013ခုနှစ်ကပြန်ထမ်းခဲ့တာဖြစ်ပြီးအဲ့ဒီဥပဒေကအချက်တစ်ချို့ကလွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုခွင့်နဲ့လူ့ခွင့်ရေးကိုထိခိုက်မှုရှိနေတာဖြစ်ပါတယ်တရားတော်တော်ရှိနေဥပရောပတ်ဆောင်ကတော့ဥပဒေတစ်ခုကိုပြင်မယ်ဆိုရင်တော့ငါးပွဲရငါးသာချပြီးမပြင်ဆင်သင့်ဘူးလို့တစ်ခုလို့ပြောပါတယ
်ဥပဒေတစ်ခုကိုပြင်နေဆိုတောက်လုံးမှာဟာခွက်တွေအားလုံးကိုရှာပြီးတော့ပြင်ရမယ်ငါးပွဲရငါးသာချတယ်ဆိုတဲ့သဘောမျိုးနဲ့အာအခု66ဂါကြီး66ဂါကြီးဆိုအော်လို့ဆိုပြီးအဲ့ဒါတစ်ခုတည်းကိုတွားရွေးပြင်တယ်ပြင်တော့တကနောက်တကဆက်အော်အောင်မယ်ဟာဟိုလိုင်းတွေပိတ်လို့ဒီလိုင်းတွေပိတ်လို့အင်တာနက်သုံးဆွဲခွင့်ကိုပိတ်လို့ပြဿနာပေါ်မယ်ပေါ်တော့တခါအော်ကြအောင်မယ်အဖမ်းခံအောင်မယ်အမှုပြရအောင်မယ်အဲ့ဒီလိုမဖြစ်သင့်ဘူးတခါရင်အမှုလုံးပြိလုံးဝေဖန်စဉ်းစားသုံးသပ်ပြီးတော့မှဒါကိုပြင်းသင့်တယ်ပြင်းတဲ့နေရာမှာပညာရှင်တွေအားကိုးဖို့လိုတယ်ဟုတ်တရားရုံးတွေမှာရဲလို့ဥရိယာရှိတို့တရားသူကြီးတို့အပြင်ရှိနေတို့အပိုင်းနေမှာကျွန်တော်တို့အပါဝင်မှာဒီအင်တာနက်နဲ့ပတ်သက်ရင်ဘုဒ္ဓတာအလွန်နှဲပါပါတယ
်မြမစီပါရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်ကူပြုဌာနကဒေတာဆိုင်ရာဆက်သွယ်ညှိနှိုင်းရေးတာဝန်ခံဒေါ်ဝေဖြိုးမြင့်ကတော့ဥပဒေတစ်ခုကကောင်းမွန်တဲ့ပြင်ဆင်မှုမရှိရင်တော့စိုးကျိုးတွေကိုခံစားနေရအောင်ပါပဲဖြစ်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ဒီပြတ်ခတ်ပြီးလိုက်ပြီးနေတာတော့တာဝန်ကြီးကတော့ပြီးသွားပြီဆိုတော့ကျွန်တော်တို့ဟုတ်ကဲ့အဲ့ဒါတော့နှုတ်တော်ကပြောကောင်းပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ရက်သက်ဖွဲ့ကြည့်နေတယ်အဲ့လိုလုပ်လို့မရပါဘူးဒီဥပဒေကကောင်းမွန်တဲ့ပြင်ဆင်မှုမျိုးမရောက်သေးရနေတဲ့ဆိုးကျိုးတွေကခံစားနေရမှာဖြစ်တဲ့ဒီဆိုးကျိုးတွေပေါ်မှာပြင်ဆင်ဖို့ဆိုပြီးကျွန်တော်တို့အနေနဲ့ဆက်ပြီးတော့ပြောသွားနေရမှာပဲဖြစ်ပါတယ်အဲ့ကျတော့ကျွန်တော်တို့ဒီရှေ့လျှောက်ပြီးတော့ဒီအများကြီးကပါဝင်နေပေါ့နော်အဲဒီအများကြီးဒီဥပဒေပေါ်မှာနားလည်မလာဖို့အတွက်ပေါ့နော်ခုနကဒီလူလူလောက်ချောင်းပြီးကျွန်တော်တို့ဆက်ပြီးတော့တုံ့သွားဖို့ရှိပါတယ်နောက်တစ်ခုကနှုတ်တော်ကိုယ်စားလှယ်ပြီးပေါ့နော်ကျွန်တော်တို့ဒီသက်သွားတဲ့ဒီဆက်လက်ဆက်လိုက်ပြီးပေါ့နော်ကျွန်တော်တို့ကဘုရားရှင်ရဲ့ဒီလူလောက်ကိုယ်စားလှယ်ရှေ့ချက်ပြီးတော့ခုနကဘုဘိုလ်ကျွန်တော်တို့ရဲ့ဘောရမက်ချက်တွေကိုလည်းခုနကဒီညီတင်ရနိုင်ဖို့ပေါ့နော်ပြောင်းလဲနေတဲ့အခြေအနေကိုလိုက်ပေါ့နော်တင်ရနိုင်ဖို့ကျွန်တော်တို့ဆက်ပြီးတော့ကြိုးစားပေါ့မှာဖြစ်ပါတယ်
ဒါကြောင့်ဆက်သွေးဥပဒေကိုပြင်တဲ့အခါပညာရှိသတိဖြစ်ခဲမဖြစ်အောင်တရားစင်စားအချင်းယူပြီးမှသာပြင်ဆင်သင့်တယ်လို့ဥရောပဆောင်ကအခုလိုပြောပါသေးတယ်
။ပညာရှိသတိဖြစ်ခဲပါ။နော်တွတ်တော်ကပညာရှိအမတ်တရားသတိမိပြီးသတိလွန်ပြီးကြံခဲ့မယ်ဆိုရင်နောက်တခါတက်ပြီးတော့အလုပ်ရနိုင်ဦးမယ်။နော်အဲ့တော့အလုပ်ဆက်ရဖို့တဲ့တခြားဥပဒေတွေပြင်ဆင်ရေးပယ်ဖျက်ရေးတွေလုပ်ငန်းတွေမှာအချိန်မလင်းရအောင်အလော30လည်းမပြင်ပါနဲ့တည်တည်ကြာကြာအလူလုံပြိလုံလေးလာပြီးမှပြင်ပါလို့ပဲပြောနေတယ
်ဒါကြောင့်ဆက်သွေးဥပဒေပြင်ဖို့စူးစမ်းနေတဲ့တွေဟာဆက်သွေးဥပဒေကိုပြင်ဆင်တဲ့အခါ66ကာကြီးကိုပယ်ဖျက်တဲ့အကြောင်းဝန်ကြီးဌာနဟာအများပြည်သူအကျိုးအတွက်အခြေအနေပေါ်လာတဲ့အခါဆက်သွေးကွန်ရက်တွေကိုယာယီရက်ဆိုင်မှုအမိန့်ပေးနိုင်နေဆိုတဲ့ပုံမှန်89ကိုပယ်ဖျက်ဖို့အတရေဖျက်မှုဆိုတဲ့စကားလုံးကိုပယ်ဖျက်ဖို့အပြင်တခြားအချက်တွေကိုလွတ်တော်သုံးခုလုံးကိုတင်ပြသွားဖို့စူးစမ်းနေကြပါလေ။ကျွန်တော်ကောင်းမြတ်ဖြူပါ။မြမကတရင်အေဂျင်စီကနေ VOA ကိုဖေးပို့လိုက်တာဖြစ်ပါလေ
။ဆက်သွယ်ရေးဥပဒေပြင်ဆင်ဖို့မူတန်းပေါ်ဝေဖန်မှုဆိုင်ရာအကြောင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲမှာတိုက်ရိုက်လည်နိုင်ဆွေးနွေးခဲ့အစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလိုင်းဆွေးနွေးခြင်းအစီအစဉ်လက်ပါစီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ရာဇဝတ်မှုကင်းတွေအချင်းထောင်စနစ်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်။နယ်သာလန်နိုင်ငံမှာဆိုရင်လွန်ခဲ့တဲ့ဆယ်နှစ်တွင်ရာဇဝတ်မှုတွေချာဆင်းတာပြစ်မှုကျူးလွန်တဲ့သူတွေပေါ်မှာအပြစ်ပေးတဲ့ပုံစံတွေပြောင်းလာတဲ့အတွက်အချင်းသားတွေမရှိသလောက်ဖြစ်လာပြီးထောင်နေဦးတော်မှတစ်ခုပြီးတစ်ခုပိတ်ပင်နေရပါတယ်။နယ်သာလန်နဲ့မြန်မာနိုင်ငံနဲ့မရှင်းနိုင်တာတော့မှန်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောရာဇဝတ်မှုချာဆင်းပြစ်မှုကျူးလွန်တဲ့သူတွေပြုပြင်ပြောင်းလဲရေးအတွက်ဘာတွေလုပ်နေကြလဲ၊ဘာတွေလုပ်ဖို့လိုသေးတယ်လဲဆိုတာကိုကျွန်တော်ဆွေးနွေးချင်ပါတယ်။ဆိုတော့ပင်နယ်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီ။ရှိမန္တလေးမြို့ကရှင်းနေဦးသိန်းတန်းနိုင်ငံရေးချင်းသားများကုညီဆောက်ရှာရေးအသင်းရဲ့အတွင်းရေးမှူးကိုတိတ်နိုင်လို့ရှင်းနေပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရုံးပြင်ကနားမှာအမှုခင်းနေတဲ့အတွေ့အကြုံလေးများတဲ့ရှင်းနေဦးသိန်းတန်းရဲ့အမြင်ကိုကြားချင်ပါတယ်။မြန်မာနိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုအတိုင်းအတာရေဘူးရပြောမယ်ဆိုရင်ဘယ်လိုများရှိနေပါသလဲ။ဘယ်လိုခင်းအမှုခင်းမျိုးတွေကများနေပါသလဲ။ဆရာဦးသိန်းတန်းခင်ဗျာ
။အမှုခင်းတွေကတော့အဓိကတော့မူရစီပဲ။မူရစီဝါပြဿနာပါနော်။ဝိဇ္ဇာဝါပြဒနာပြီးရင်တော့လူရတာတော့ဒီဆေးနဲ့ဆက်နွယ်ပြီးတော့ဖြစ်တဲ့ကိစ္စတွေပေါ့ရွာစီဝိုင်းမပြေလေတော့ဆိုတော့တိုက်ကြီးရစီဝါတိုးတက်မှုနှုံးနဲ့ဒီကျွန်တော်ရာဇမှုကကြောင်းညာချိုးကြရစီဝါတိုးတက်မှုများလေရာဇမှုနည်းလေပေါ့စီဝါတိုးတက်မှုနည်းလေမပြေလေရာဇမှုများလေပေါ့နော်အခုကတော့ကျွန်တော်တို့ကတစ်နှစ်ဆက်တစ်နှစ်ရာဇမှုတွေကများလာတယ်အတုတည်းကမူရစီဝါအင်မတန်ကြောက်စရာကောင်းတော့တဲ့အနေဒီအနေနဲ့ကျွန်တော်တို့ယုံတိုင်းယုံတိုင်းမှာရှိနေပြီဆိုတော့ကျွန်တော်တို့တွေ့ရပါ
တယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီနိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးသင် AAPP ရဲ့အတွင်းမှုကိုတိုင်နိုင်သဘောထားလေးကြားချင်ပါတယ်။နိုင်ငံရေးကျင်းသားတွေကိုအဓိကကူညီပေးနေရဆိုရင်လည်းအကျဉ်းသားတွေနဲ့ထောင်ထဲအခြေအနေနဲ့အကျွမ်းတဝင်ရှိရသူတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုနဲ့ထောင်ထဲရောက်လာတဲ့သူတွေကဟိုဘလို့အခြေအနေမျိုးတွေနဲ့ရောက်လာတာတွေတွေ့ရတယ်လေကိုတိုင်နိုင်
ကြက်ခုနပထမဦးဆုံးစပြောတဲ့စကားလေးစပြောမယ်ဒီအခုကျွန်တော်တို့နိုင်ငံမှာကျွန်တော်ဒီရာဇဝတ်မှုတွေစတင်လာတဲ့အတွက်အတင်းတောင်တွေကိုစိတ်ကြည့်ရတဲ့အနေအထားမျိုးတွေရှိနေတယ်။ဆုံးမှာကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအစင်းသားတွေခားနိုင်တဲ့အနေအထားတွေနှစ်ခါလောက်ပုံများလာတဲ့အတွက်အတင်းတောင်တွေဖဲ့ဖို့ကြိုးဆိုတဲ့စကားတွေတော့ကျွန်တော်တို့ရှိလာခဲ့တာဖြစ်ပါတယ်။ဆိုတော့ခုနကဒီကိုယ်တော်ဥပ္ပဝါတလုံးပဲကျွန်တော်တို့ဒီအကျဉ်းသားတွေရဲ့ဖက်ဝက်ကြောင့်ကအဓိကမူရင်းစေဝါနဲ့ဒီမှုနဲ့ထောင်တနေတဲ့လူတွေကအများကြီးဖြစ်တာကိုကျွန်တော်တို့သိရတယ်။ဆိုတော့အခုလိုဆိုရင်ကျွန်တော်တို့9000ကျော် 7000 လောက်ရဲ့လောက်ကြီးထိကျွန်တော်တို့ဒီတပ်စုမှုနဲ့ကြာနေတဲ့ဒီအကျဉ်းသားတွေကိုကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတာဖြစ်ပါတယ
်။ဟုတ်ကဲ့ကိုတင်နေကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုယ်တိုင်ပါဝင်မဲ့လူတွေနောက် email တွေနဲ့ Facebook တွေနဲ့ဆွေးနွေးမဲ့ပုံကိုလည်းရှိနေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့တိုက်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုတချို့အရင်ဆုံးလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ပကုတ်ကူမျိုးကဥက္ကမောင်းလင်းမှာဥက္ကမောင်းလင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျောင်းလူဆွေးနွေးမှုရှိရအောင်အဲ့ဒီဆွေးနွေးနေ့တိုက်ရိုက်ကြားမှာတိုင်းအမျိုးမျိုးဒီဆောက်ရေးပြောရတယ်အကောင်းမြင်နေရတော့ဒီလူများအလုပ်ကံရပေါ်ရပြီးဒီလူမျိုးကိုကောင်းအောင်ဆန်းပြင်းနေကျောင်းလေးဦးမောအောင်လုပ်လို့ရပါတယ်နံပါတ်3အမျိုးမျိုးရတော့ကတိမဟုတ်ကလားဒီတော့အနာဒီဆိုရလည်းမလဲလို့အနာရကျန်တဲ့တော့ရေးဒီဒီအဲ့လိုမဆိုင်ငွေကျန်တဲ့ကျန်လို့ရှိပါလေ။ဆဲတမ်းလို့အနေနဲ့ငါရှိတဲ့ပြည်ရယ်ရာဒီဟာကာကွယ်ရေးဒီလိုမျိုးဒီလိုရောက်ဝင်ကြအောင်အတောင်းကြီးတောင်းပါကြည့်။ဒီလိုပေါ်ရလို့ကျွန်မတို့ဒီအောင်ရေစမိုးကြီးတောင်းရအောင်တောင်းမှုတောင်းဆောင်မှုရှိလို့ဒီပါလေတမ်းလို့အနေနဲ့ငါတောင်းတောင်းရလို့လေအစ်ကဒီခုရေးနေဒီလူလူကြီးဆိုတော့ဒီအဲ့လိုအဒီပေးတာလို့လို့ရတယ်ကျန်နေရနေရတော့ဘာမှကြောက်ကြည်ရဲ့ဒီဒီကတည်းကကောင်းမွန်အောင်ကျွန်တော်တို့ပြန်ရခမအောင်အမေကမှရပါပြီကျွန်တော်စဉ်းစားနေပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တူလည်းရှိနေပါသေးတယ်ဝမ်တွင်းမျိုးကဥချင်းမြင့်မှာဥချင်းမြင့်သဘောထားလဲလူရင်းထူရှင်ဆွေးနွေးနိုင်ပါလားခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုအပေါ့ကျွန်တော်တို့ဒီ we need to စဉ်းရက်တို့ဥပဒေတို့စဉ်းစည်းကမ်းဆိုတာအင်တာရေးကြည့်ပါတယ်ဒါပေမဲ့ရည်ရွယ်ချက်ကလည်းစီးတက်ကိုပိုပြီးရေးကြည့်ပါတယ်ရည်ရွယ်ချက်နဲ့ဥပဒေစဉ်းစည်းကမ်းနဲ့လာရောညီတူဖြစ်ဖို့လိုပါတယ်သဟာသန္တာဖြစ်ဖို့လိုပါတယ်အဲ့ဒီကြတော့ကျွန်တော်တို့ကဒီဟိုအပေါ့ဟိုရန်ကန်ကိုပို့ပြီးတော့ကောင်းမှုလိုပါတယ်ဥပမာကြရဲကျွန်တော်တို့ဒီရန်ကုန်မြို့မှာတော့မူရစေဝါဟိုအမြောင်များစွာကားကြီးနဲ့စင်းလုံးမိတယ်မိတာကိုကြတော့ကျွန်တော်တို့ပိုင်ရှင်မဲ့လို့ကြီးညာတယ်အဲ့ဒါပိုင်ရှင်မဲ့လို့အပေါ်တယ်မူပိုင်ရှင်ဘလောစေမမိသေးတဲ့ဟိုအနေနဲ့ပဲတုံးနေတယ်ပေါ့ဆရာရဲဒါမှကျွန်တော်တို့ဓမ္မကိုမဖြစ်စလောက်ကျွန်တော်တို့လောက်ကန်စားတဲ့ဟိုကုသရောင်းဝယ်စားတဲ့ဟိုတုံးဆွဲတဲ့မူရစေဝါတုံးဆွဲသူတွေကြတော့ဟိုအင်မတန်မှဖော်တိလို့ဒီနေတယ်စစ်တန်ကြီးများစွာပြည့်ခံရတယ်။ဒါမဲ့လို့ပင်ရင်းဟာတကယ်အီယာမပုဂ္ဂိုလ်ကြီးတွေကြတော့ဒါလောက်ကန်စားပြီးတော့ဒေါ်လာပန်းနဲ့ချီပြီးတော့လောက်ကန်စားတဲ့ပုဂ္ဂိုလ်တွေကြတော့ဘလို့မှအရေးမလူနိုင်လားဟာ။ဒါဥဒီရဲ့အနေကျက်ဟိုကျွန်တော်တို့ရသဘူတာမကြတဲ့ဥဒီတွေပဲလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့စာရေးပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။အရင်ဆုံးကကျွန်တော်တို့ VOA တောတက်ရှင်တူဦးဆိုပြီးတော့ပေးစာတစ်စောင်ပေးပို့ထားတာကိုပေါ်ပြချင်ပါတယ်မရှာပေါက်ဖတ်ပြပေးပါခင်ဗျာ
။မြန်မာနိုင်ငံမှုခင်ကြဆင်းရေးကိစ္စဆိုတာမလွယ်ပါဘူး။ဒါကြောင့်လဲဆိုတော့နှစ်ပေါင်းများစွာစစ်အာဏာရှင်မင်းစုမင်းညစ်တွေကအာဏာမှတ်မောမှုကိုကျိုးအတကြီးမှုတွေကြောင့်သူတို့ကိုယ်တိုင်ရောအစိုးရဆိုတဲ့ရန်တရားကြီးရောပြည်သူတွေရောစိတ်ဓာတ်တွေရောဇာရိတ်တရီပျက်စီးမှုလုံးဆက်ကူကဖြစ်နေတဲ့အကျင့်ပြက်ချက်စားအာဂတိလိုက်စားမှုကြီးကြောင့်တရားဥပဒေစိုးမိုးမှုအလွန်အမင်းရော့နေနေ၍ရာဇဝတ်မှုကျဆင်းရေးဆိုတာမဖြစ်နိုင်သေးပါဘူးအတင်းထောင်တွေကလည်းပညာပေးမဟုတ်ပဲညင်မနှိမ့်ဆက်တဲ့ဌာနကြီးဖြစ်နေပါတယ်ကျွန်တော်တို့ကိုယ်တိုင်အင်းစိန်ထောင်မှာ1996ခုနှစ်ကုန်ကနီးကနေ2000ခုနှစ်နှစ်ဆန်းပိုင်းအထိတစ်နှစ်ထောင်ကြပူပါတယ်ထောင်ထဲမှာတကယ်တော့ဘလောက်အခြေအနေဆိုးရဲဆိုတာနှစ်ကြီးသမားတွေနိုင်ငံရေးသမားတွေပိုသိကြပါတယ်ရဲဘက်အလုတ်ကျန်းစခန်းဆိုရင်ခြေထိတ်လက်ထိတ်နဲ့တွဲတွေနွားတွေလိုရိုက်နဲ့ခိုင်းတယ်ထမင်းမဝဘူးဆေးကုတမှုလုံးဝမရတော့ပါပဲလူပြည်ကအရှင်လက်လက်ငရဲခမ်းပါပဲအကျင့်ပြက်ချစားမှုတွေကလည်းကြီးကြီးမားမားရှိနေပါတယ်ဒါကြောင့်မှုခင်ကြဆင်းရေးဆိုတာစစ်အာဏာရှင်စနစ်ဆိုးကြောင်တစ်နှစ်ကျော်ပဲရှိသေးတဲ့ NLD အစိုးရအနေဖြင့်မလွယ်သေးပါကြောင်းဆွေးနွေးအပ်ပါသည်ဆိုပြီး VOA ပြည်သက်တူကရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ပါကိုကျော်ပို့ထောင်ဆိုပြီးပေးစာပို့ထားတာလည်းနားထောင်ကြည့်အောင်ပါ
။နယ်သာလန်နိုင်ငံမှာရာဇဝတ်မှုတွေတဖြည်းဖြည်းကျဆင်းလာခြင်းဟာနိုင်ငံရဲ့စီးပွားရေးအခြေအနေနိုင်ငံတော်ကတိုင်းပြည်သူပြည်သားတွေကိုထောက်ပံ့ငွေပေးအပ်ပုံတို့နဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။နယ်သာလန်နိုင်ငံဟာသဘာဝတန်ငွေရောင်းရငွေရေရွက်ပစ္စည်းရောင်းရငွေတို့နဲ့အများကြီးကြွယ်ဝချမ်းသာတဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတရံသာရရောင်းရငွေတွေကိုနိုင်ငံတော်အစိုးရကစနစ်တကျသိမ်းဆည်းပြီးတော့ပြည်သူတွေကိုထောက်ပံ့ပေးလို့ရှိပါတယ်။နယ်သာလန်အစိုးရကဒီလောက်ကောင်းအောင်ထောက်ပံ့ပေးထားတဲ့အတွက်ဘယ်သူမှခိုးဆိုးလူရဲမှုကိုမလုပ်ကြတော့ပါဘူး။နယ်သာလန်အကျဉ်းထောင်တွေဟာကမ္ဘာပေါ်မှာဂရုဏာအကြီးမားဆုံးထောင်တွေဖြစ်ပါတယ်။ထောင်ရင်းနေထိုင်မှုဟာအထူးပဲသက်တောင့်သက်သာရှိလာပါတယ်။ဒါကြောင့်ပြည်သူတွေဟာအပူပင်ကင်းမဲ့ပြီးတော့စီးပွားရှာဖို့မှလည်းမှန်မှန်ကန်ကန်လုပ်လို့ရှိပါတယ်။မြန်မာနိုင်ငံတွင်းမှာတော့တရံသာရရောင်းရငွေတွေကိုနိုင်ငံတော်ခေါင်းဆောင်တွေကလည်းခရုမစိုက်ဝင်ငွေစည်းရင်းမင်လင်တိုင်းပြည်ကိုကျင်ညာနိုင်ခြင်းမရှိတရံသာရရောင်းရငွေတွေဘယ်ရောက်ရဘယ်ပြောင်းမှမသိနိုင်ငံခေါင်းဆောင်တွေကလည်းစီးပွားရေးကိုခရုမစိုက်အဲ့ဒါကြောင့်ပြည်သူတွေရဲ့စီးပွားရေးကြဆင်းပြီးတော့ရာဇဝတ်မှုတွေတိုးတက်တိုးလာခဲ့တာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်တွေအနေနဲ့ဂရုစိုက်တက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုရန်နိုင်ဖတ်ပြပေးတဲ့ကျေးဇူးပါ။ဆိုတော့ဟိုကျွန်တော်တို့ Facebook ကနေပို့ထားတဲ့စာတချို့လည်းရှိပါသေးတယ်။ဒီကစာတို့လေးတစ်စောင်ကတော့အရှင်ဓမ္မပီတိကုံကြီးဆိုပြီးရေးထားပါတယ်။သူကတော့တရားဥပဒေစိုးမိုးမှုမရှိလို့ပါတဲ့။အထူးအဖြစ်ပြည်ရေးနဲ့ဆိုင်ပါတယ်။ပြည်ရေးကကောင်းကောင်းမလုပ်လို့ပါဆိုပြီးသူကရေးပါတယ်။ဆောစောတော့ဆရာဦးသိန်းတန်းကဟိုပြောထားတဲ့အထဲမှာတော့အဓိကထောက်ပြတာတော့ဒီရာဇဝတ်မှုခင်းနေပြရတဲ့အထဲမှာမွေးစေဝါမှုရဲ့အများစုလို့ဆိုပါတယ်။ဒီစာရည်ထဲမှာတချို့ရေးတာကတော့ဆင်းရဲတာဖွံ့ဖြိုးမှုနှိမ့်ချရည်နဲ့ဆက်နွယ်ရယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ဆိုတော့ဒီအုပ်ချုပ်ရေးတရားစီရင်ကဏ္ဍတွေမှာအားနည်းချက်တွေရှိနေတာကိုလည်းအကြောင်းရင်းလို့ဆောစောထောက်ပြတာလည်းတွေ့ရပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ရောဦးသိန်းတန်းသဘောထားဘယ်လိုရှိပါလဲ။အုပ်ချုပ်ရေးတရားစီရင်ကဏ္ဍတွေမှာအားနည်းချက်ရှိနေတာတွေကလည်းဒီမှုခင်းနေဖြစ်ရခြင်းအကြောင်းရင်းတွေလို့ဆိုနိုင်လားခင်ဗျာ။
ဆိုနိုင်ရတဲ့ဟိုတပတ်ကစီးပွားရေးတော့အဓိကကိုအခြေခံအုပ်ဖြစ်ဖြစ်တယ်
တကယ်မှလည်းဥပမာအားဖြင့်ဒီမှာအများဆုံးဖြစ်တဲ့ဘူးရီစီဝါမှုတွေဆိုစစ်ပေါင်းများစွာအောက်ချုပ်ရေးအပိုင်းတွေရောကျန်တဲ့ဒီဒုံကျူကြီးတာဝန်ယူရတဲ့အပိုင်းတွေရောဆက်နွယ်နေတယ်ဆိုတာကျွန်တော်တို့ကြားသိမြင်တွေ့ရတာပေါ့နော်အဲ့ဒီဓာတ်တွေကိုဂိုင်တွေ့တဲ့အခါမှာလည်းခုနဒီသောတာရှင်တွေကပြောခဲ့တယ်လို့ပါပဲနှစ်ပေးတပြားရောင်းတဲ့ဝယ်တဲ့လူဆိုပြီးတယ်တကယ်ကိုကဘာကျော်ဘေးပြင်းကြီးတွေဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးအရာသူတို့တက်ပေါင်းပြီးတော့သူတို့ကိုဥဒတ်ခေါ်ပါဆိုပြီးတော့သူကောင်းပြုရတဲ့ဘဝအဖြစ်မျိုးတွေတော့ကျွန်တော်တို့ရှိခဲ့တာပေါ့ဗျာအဲ့တော့အဲ့ဒီလူအရင်းမြစ်တွေကိုအုတ်ချုံကြီးအပိုင်းတွေကတော့အကျိုးစီးပွားအတွက်ဒီစရေပြီးတော့တိုင်းပြည်ရဲ့လုံခြုံရေးတို့အမျိုးသားရေးပြဿနာတွေကိုဘေးချေဘေးဖိတ်ချိန်ထားတဲ့အခါမှာဒါတွေကတက်လာတယ်အဲ့ဒီလူပဲအရင်အစစ်အစစ်အစစ်နဲ့လက်ထက်ကနေဒီနေ့ဒီကတော့အုတ်ချုံကြီးဟာသူဝိုက်တဲ့ဒီနေ့ရောဓာတ်ရိုက်ကြတဲ့ဒီနေ့ရောဒီဟာတွေအပေါ်မှာတရားစီရင်ရေးပေါ်မှာအာဏာသွားမှုတွေရှိတယ်တရားစီရင်စနစ်ကလည်းပဲဆီယနာရှင်စနစ်ကိုကာဝယ်ဖို့လက်ကျင့်ပြုထောင်လာတာဖြစ်တဲ့အခါကျတော့ fair trial နဲ့တရားမျှတတဲ့တရားခွင်နဲ့တကယ်ကိုတည်ကြတဲ့နိုင်ငံကစံနှုန်းနဲ့ညီတဲ့ဒီတရားရုံးတွေမဖြစ်တာနိုင်ဘူးဒီအချက်တွေပြီးလည်းပဲရာဇဝတ်မှုကိန်းတွေကိုကြီးကျယ်စေတဲ့အချက်တွေဖြစ်နေတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုကိုတင့်နိုင်အောင်လည်းမေးချင်ပါတယ်ဆော့ဆော့ဟာဒီတော်တော်ရှင်တယောက်ကသူ့တွေ့ကြုံနဲ့ရှင်ပြီးပြောထားတဲ့နေရာမှာဆိုရင်လည်းထောင်နေရာဒီဇာတိတာပြည့်မှုမဟုတ်ဘဲနဲ့ဖြည့်စည်းဖို့ဖြစ်နေတယ်ဆိုတာကိုသူကထောက်ပြတာတွေ့ရပါတယ်ကိုတင်းနေလို့ဆိုရင်လည်းမချသေးရင်ကပဲဒီအချင်းတော်ပြည့်ပြောင်းလဲအစင်းခက်စားတစားထုတ်ထားရဲဆိုတော့ထောင်တွင်းအချင်းတွေကလက်ရှိအချင်းတွေမှာဘယ်လိုရှိနေလဲဒီရာဇဝတ်မှုနဲ့ရောက်လာတဲ့သူတွေရောပြည့်ပြင်ပြောင်းလဲဘယ်လောက်များလုံနေပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ကြောင့်မို့ကျွန်တော်တို့ခုနဥစ္စာပထမဆုံးအခြေခံနည်းနဲ့တန်ကောက်ရတယ်ဆိုလို့ရှိရင်ဒီအချင်းတော်တွေမှာအချင်းသားတွေများလာတဲ့ကိစ္စကကျွန်တော်တို့ဒီလူမှုစီးပွားကွန်ပျူတာဆိုင်ရာအခြေခံအကြောင်းတရားတွေနဲ့အဓိကသက်ဆိုင်တယ်ဗျာအဲ့တော့ဒီဒီအားလေးအားနဲ့လို့ပဲကျွန်တော်တို့ဒီပြည်အရေးကြမ်းမရေးကိစ္စတွေအားနဲ့လာတယ်ကျွန်တော်မြန်မာနိုင်ငံမှာဒီဘာသာရေးအခြေအနေတွေအားနဲ့လာတယ်အလုပ်ကလက်မဲ့တွေအားနဲ့လာတယ်ဒါကြောင့်လည်းမြို့ကြီးတွေကကျွန်တော်တို့ပို့ပြီးတော့များလာတယ်ဆိုတော့ကျွန်တော်တို့အဓိကလောက်ရမှာကကျွန်တော်တို့ဒီ crisis mitigation strategy ကိုခေါ်တဲ့ဒီမြို့ကြီးကာကွယ်စခင်းရေးပေါ့ဗျာအဲ့တော့ဒီအဓိကကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီဒီမဟာဒီဝါကိုသဘောမျိုးလောက်ရတယ်လို့ထင်ပါတယ်။အဲ့ဒီမှာပါကျွန်တော်တို့ကျွန်တော်တို့စဉ်းစားတဲ့အကြောင်းကတစ်ခုပေါ့ဗျာ။ဒီချက်ကကျွန်တော်တို့ဒီအချင်းတော်ပြည်ရဲ့တောင်းလေးရေးကိစ္စလေးကိုကျွန်တော်ပြန်ထားလောက်ရလိမ့်မယ်ထင်တယ်။နောက်တစ်ခါတစ်တာပေးပြင်းဆိုင်ရာပြည်ရဲ့တောင်းလေးရေးကိစ္စကိုပြည်ပြည်ပြန်လောက်ရလိမ့်မယ်ထင်ပါတယ်။ဒီနှစ်ခုကစိတ်ကိုအရေးကြီးတာပေါ့။ကျွန်တော်ကဒီအချင်းတော်ပြည်ရဲ့တောင်းလေးတစ်ခုတည်းကိုလည်းပေါင်းနေမယ်ဆိုရင်တော့မဖြစ်နိုင်ဘူးလို့ထင်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီစစ်တပ်ပြည်ပြည်ဆိုင်ရာဒီအကြောင်းလေးဆိုတာသူတို့ကနှက်တာတဲ့တရားစီရင်ရေးကိစ္စလေးကိုကျွန်တော်တို့ဟိုတကယ်ကိုရရလားအစ်တော်လည်းကဟိုလူကောင်းလူကောင်းလေးဖြစ်အောင်လို့အစိုးရကဗာလင်ညာဒီအစိုးရဌာနတွေကစွဲကြီးကဗာလင်ညာခံပြီးသေးတာလေနောက်တစ်ခါသူတို့ပြန်လွတ်လာတဲ့အခါမှာကျွန်တော်တို့ဒီ integration program ကိုခေါ်တဲ့ကျန်တဲ့ပုံပြေးဆိုင်ရာပေါ့ဗျာအဲ့ဒါကဒီပုံစံမှာဒီသဟာဇာတာဖြစ်အောင်ဘယ်လိုမြေလိုက်ထိုင်နိုင်အောင်သူတို့ရဲ့အလုပ်ကအခွင့်အရေးဘယ်လိုဖြန့်တီးနိုင်အောင်သူတို့စိတ်ဓာတ်မျိုးလီကိုလည်းအခုကနေအင်ဂျီအထက်ထပ်ပြီးတော့လုပ်ပေးဖို့လုပ်ပါတယ်ဆိုတော့စာပြေကတော့အဓိကနှစ်ခုပါလားကျွန်တော်ကရှင်းတော့ပြည်ပြည်ဆောင်ရဲ့စိတ်ဓာတ်တွေကိုစိတ်စိတ်ဓာတ်လုပ်ဖို့လုပ်ရတယ်နောက်တစ်ခါကျွန်တော်တို့ဒီစိတ်ဓာတ်သိချင်းဆိုင်ရာပြည်ပြည်ဆောင်ရဲ့စိတ်ဓာတ်ကိုကျွန်တော်တို့ကလုပ်ဖို့လုပ်ရတယ်ဒါမှမဟုတ်ကျွန်တော်တို့ဒီဒိတ်ဒိတ်လုံကြတဲ့ဒီစိတ်ကြည့်ရတဲ့စကြဝဠာပေါ့ဗျာဒီဒီလူရဲ့ဒီစိတ်ကြည့်ရတဲ့စကြဝဠာကတက်ကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒီလိုဖြစ်နိုင်တော့ကျွန်တော်တို့ခုနပြောတဲ့ဒီလူတွေတာခေးကပူရေးကိစ္စတွေကိုကျွန်တော်တို့ကလုပ်ရမယ်ဒါကိုလုပ်ဖို့တော့ကျွန်တော်တို့အချင်းချင်းပြည်ပြည်တောင်းလေးတဲ့ကိစ္စတွေစစ်တာပြည်ပြည်ဆိုင်ရာကိစ္စတွေကိုစိတ်ကြည့်တာလုပ်ပေးဖို့လုပ်ပါလေကျွန်တော်ဒီမှာလည
်း
ကျွန်တော်တက်ဆောက်လုပ်နေတာကျွန်တော်ဒီမှာ program ကြီးအများကြီးစဉ်းစားချက်တွေနဲ့လုပ်နေတာရှိပါတယ
်ဒါ
ဆိုလည်းကျွန်တော်တို့အနေနဲ့မဖြစ်မနေတော့ပါလို့တိုက်တွန်းချင်ပါတယ်
ဟုတ်ကဲ့ကိုတင်နေကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးဝတ်တော့ကိုပါဝင်မှုဆက်သွက်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းထပ်ပြီးအလှည့်ပေးကြပါတယ်တူဦးကတော့ကျွန်တော်ရန်ပြဲမျိုးကဦးစောလွင်ဖြစ်ပါတယ်ဦးစောလွင်သဘောထားလူရင်းတို့ချင်းဆွေးနွေးပါခင်ဗျာ
ကိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုပြင်းနေတာကရှင်းရတဲ့ဥပဒေစိုးမိုးမှုကိုပြင်းနေတာမဟုတ်ပါဘူးရှင်းရတာတွေလူတိုက်ရင်ဉာဏ်ပေါ်တော့ပေါ်နိုင်ပါတယ်တစ်ခေတ်တွေရှမ်းလာတဲ့လူတွေလူတိုက်ရင်မပေါ်နိုင်ပါဘူးဝူရစေဝါလို့ရင်မပေါ်နိုင်ပါဘူးမတင်းကျင်းနဲ့မပေါ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့နေရာရဲ့သူတို့ရဲ့နေရာနဲ့သူတို့ရဲ့အာဏာရှိတဲ့လူတွေကိုလက်စားလက်ထိုးထားလို့အဲ့ဒါအမှုမှန်ပေါ်နေတာကျွန်တော်ပြင်းနေပေါ်နေတွေ့နေရပါတယ်။ပေါ်နေတဲ့အရင်လည်းအနည်းငယ်စဲကြားမဲ့ဟာကို၅နှစ်နဲ့လွှတ်ထားပါတယ်။၄နှစ်ကြားမဲ့ဟာကို၁၀နှစ်လွှတ်ထားပါတယ်။အဲ့ နိုင်ငံတော်အာဏာပိုင်းငါရဲ့အကျင့်ကျင့်ခြားစားမှုဒီအကျင့်ကျင့်ခြားစားမှုကိုမတိုက်ကျင့်နိုင်ဘူးတမန်တော်လာပါလို့ဘယ်တော့မှဒီကိစ္စတရားဥပဒေစိုးမိဆိုတာလုံးဝဖြစ်ပေါ်လာမှာမဟုတ်ပါဘူးဆင်းရဲကားတွေကိုမပြောပါနဲ့မနိုင်ကြပါနဲ့ညောင်းနေတာဆင်းရဲကားတွေကိုမပြိနှိပ်ပါနဲ့မချွတ်ချင်ပါနဲ့အတိအကျအထက်ပိုင်းအာဏာပိုင်းနဲ့တောက်ပိုင်းလူချင်းလာတွေဒီလက်ကန်စားဝန်ထမ်းတွေအားတွေကိုညံ့ညံ့ကြီးအကောင့်ထည့်ပေါ်အောင်ပူအောင်လေလူချမ်းသာပိုင်းနဲ့အထက်ပိုင်းကိုကင်ွယ်ရပါလိမ့်ဒီကိစ္စတွေကိုမကင်ွယ်လို့ရှိရင်နောက်ထပ်တန်းကြီးဘယ်တော့မှကောင်းစားလာမှာမဟုတ်ပါဘူးမဟုတ်ပါဘူးပြည်သားတွေနိုင်ငံမှာလို့ကိုနေသလားနိုင်ငံမှာအချင်းချင်းပိတ်ကြည့်ရရဲ့မရှိဘူးရွှေမှုကင်းကြသိနေရတာအားရတရားဥပဒေစိုးမိုးရေးကိစ္စတွေ
ဟုတ်ကဲ့ပါဦးဆောင်းလင်းကျေးဇူးပါခင်ဗျကျွန်တော်တို့ဒီဆွေးနွေးမဲ့သူနောက်တူဦးလည်းလှည့်ပေးခြင်းပါတယ်မလေးရှားနိုင်ငံဦးနေဦးလင်းဖြစ်ပါတယ်ဦးနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ဒါလိုရင်းတူရှင်ပြောရရင်တော့နံပါတ်1ကတော့စီးပွားရေးပေါ့နော်စီးပွားရေးနဲ့ပတ်သက်ပြီးတော့ဆက်နွယ်ပြီးတော့ပြည်မှုတွေများလာပါလေမြင်ရတယ်ပေါ့နော်ဒီနောက်တစ်ခုကတော့ကျွန်တော်အကြံပြုတာပေါ့အရင်လဲအကြံပြုဦးပါတယ်စင်ကာပူနိုင်ငံမှာဆိုလို့ရှိရင်ဟို crime watch ဆိုတာတလားကိုတစ်ခါပေါ့နော်သူလောက်တယ်ပေါ့လောက်တဲ့အခါကျတော့ဘယ်လိုဖြစ်တယ်ဘယ်လိုဖမ်းတယ်ဟလာဘယ်လိုစုံစမ်းတယ်ဒါတွေကဟိုနေ့ကျွန်တော်တို့ဆိုလည်းအများအားစောင့်ကြည့်တယ်စောင့်ကြည့်ခြင်းအပြင်ဥပဒေရဲ့သဘောတဘာဝတွေကိုကျွန်တော်တို့လည်းနားလည်လာတယ်ဟိုဘယ်လိုသူတို့အရှင်လောက်တတ်တယ်ဆိုတော့လည်းသိရောတယ်အဲ့လိုဒါကျွန်တော်တို့ကသိသွားရင်ကျွန်တော်တို့ပြည်သူပြည်သားတွေဟာလည်းတချို့ဟာမတော်တဆတော့လည်းကောင်းမလုံးဟိုမဖြစ်တော့လည်းကောင်းမလုံးဖြစ်ဖဲနဲ့မလုံးဖူးပဲမလုတ်ခဲနဲ့ပေါ့နော်ဥပေကိုမှားရင်းဆိုတာမဖြစ်သေးဘူးလို့ကျွန်တော်ကတော့ယုံကြည်ပါဗျာ
ဟုတ်ကဲ့ပါ
နောက်တစ်ခုကဘာဟိုဒီလူမျိုးပဲပေါ့နော်တရားစီရင်ရေးပိုင်းကိုတော်တော်များများပြောတယ်ပြောတယ်ဆိုတာတရားစီရင်ရေးရှိတယ်အမှုဖရင်စင်နဲ့ IO ရှိတယ်ဟလာဟိုအမှုဖြစ်တဲ့လူရှိတယ်အဲ့ဒီသုံးခုကြားမှာပြဿနာဖြစ်တဲ့ဥစ္စာတွေကိုလည်းဒီလိုပဲတလတစ်ချိန်တော့ဘယ်လိုလုပ်ရင်ဘယ်လိုဖြစ်တယ်ဆိုတဲ့ဥပေသဘောတရားဟောတဲ့လူကရှိသလိုပြောတဲ့လူကရှိသလို TV မှာရိုက်ရိုက်ပြီးတော့တလားကိုဒီချိန်လောက်တာတွင့်ပေးပါတနည်းမကြပါဘူးအများကြီးရော့သွားပါလိမ့်မယ်လို့ကျွန်တော်ပြောပါရစေခင်ဗျ
ာဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတောတက်ရှင်နေ email Facebook တွေနဲ့ပေးထားတဲ့ဓာတ်တွေကိုလည်းဖော်ပြခြင်းပါတယ်တူဦးကတော့မောင်ဘဆိုပြီးကျွန်တော်တို့ email နဲ့ပို့ထားတာသူကတော့မြန်မာနိုင်ငံတွင်ရာဇဝတ်မှုဖြစ်ပွားမှုနှုန်းရော့ချသွားဖို့ထက်တိုးလာဖို့သာရှိနေပါသည်အခြေခံဖြစ်သောပညာရေးစနစ်တွင်ကလေးတွေကိုပညာတက်စေုံနဲ့တင်မလုံလောက်နိုင်ပါလူရဝင်ရေးပေါင်းသင်းဆက်ဆံရေးလူမှုရေးတွေပါသင်ပေးရပါမည်အလုံးတန်းတူညီမျှသဘောထားရမည်ဤသို့မဟုတ်လျှင်လူစိုးတွေရာဇဝတ်ကောင်တွေအစွမ်းအောက်တွေဖြစ်သမားတွေတိုးပွားလာလိမ့်မည်အလုံးလုံးရမယ့်အရွယ်မှာတင့်လျော်တဲ့အလုပ်ထိုက်တဲ့ဝင်ငွေရရှိစေရမည်ဖြစ်သည်အလုံးလက်မဲ့တွေများလာရင်ကိုဆိုလူနိုင်တွေတိုးထူပြောလာမည်ရာဇဝတ်မှုတွေထူပြောလာမည်အလုံးကိုအစိုးရကကြီးလုံးလုံးမရတာမှန်ပေမဲ့အစိုးရကဥစ္စာအမည်ဖြစ်ပါသည်ဆိုပြီးရေးပါတယ်နောက်တူကတော့စုနန္ဒဆိုတဲ့အကောင့်ပါရှင်မှာသူကတော့အီးမေးလ်နဲ့ပို့ထားတာပါသူကလည်းကျွန်တော်အမြင်ပြောရရင်တော့လေလူမှုဝင်ချင်ကထောင်ထွက်ဆိုရင်အလုပ်နေရာမှာပေးတာပါတဲ့အစိုးရကလည်းလှုပ်ဖို့လောက်ပဲလေပြန်လဲထူထောင်ရေးအတွက်အမှန်တကယ်ပဲအာရုံမစိုက်တဲ့ဒါကြောင့်သူတို့ကြွဲကျင်တဲ့လောကထဲပြန်သွားပြီးစိုးမိုက်ကြတော့တာပါပဲဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်ဒီအစိုးရဆက်ဆက်ကဒီလူငင်းချမ်းသာဝင်တွေပေးတဲ့ကံမျိုးမှာအချင်းသားတွေကိုနိုင်ငံတည်ဆောက်ရေးမှာပါဝင်နိုင်ဖို့ဆိုပြီးပြောလို့ရှိရပါတယ်ပြန်လွတ်လာတဲ့လူတွေအတွက်နိုင်ငံတည်ဆောက်ရေးမှာတကယ်ပဲပါဝင်နိုင်ရင်လားလူသားတွေမှာပြန်ဝင်ဆက်နိုင်တဲ့အခြေအနေရောရှိရလားဆရာဦးသိန်းသန်းဦးသဘောထားကိုဆွံ့နေပြပါဦးခင်ဗျာဒီလူမှုရေးစီးပွားရေးမှာအရာလက်တလုံးမှာအခြေအနေရောပေးရလားဟိုထောင်ထွက်ဆိုပြီးလူတော်မတူတာမျိုးအလောက်ခံရှားခက်တာမျိုးအခြေအနေတွေရောအခုချိန်ထိရှိနေတော့မလား
အဲ့တော့ဗျာဟိုတထောင်ကထွက်တဲ့လူကိုတာမန်ရာဇမှုနဲ့ပို့ထွက်လာတဲ့သူကို rehabilitation ပေါ့ဗျာပြန်လည်ပြူထောင်ပေးဖို့နေနေတာကခုနလူဖွဲ့ကြီးရဲ့ဝင်အောင်လုပ်ပေးဖို့နေနေတာကကျွန်တော်တို့နှစ်ပေါင်းများစွာအချိန်ပေါင်းများစွာအချိန်ပေါင်းများစွာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့သူတွေဟာဘဝမှာဘာမှဟိုချီတခြားချီတန်းတစ်လမ်းတန်းစီရချီချစီရဘာမှမရှိပါဘူးဘာဘသူကမှလည်းအကူအညီမပေးဘူးအဲ့ဒါအတင်ကျွန်တော်တို့ဒီအဲ့လိုမျက်နှာခံရတဲ့လူတွေကိုဒီလိုကြီးရယ်ကိုရေးတောင်းမှာသို့လို့သိုးတယ်ဆိုတဲ့သူတွေကလည်းပေါ်နေတယ်အဲ့တော့ဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းပဲဘယ်လိုမှသူတို့ဘဝကိုရည်တည်နိုင်အောင်တမောကျောင်းဖြစ်အောင်လုပ်ပြီးတာမရှိဘူးပြန်ထွက်လာတဲ့အခါမှာလည်းပဲဘယ်လိုမှလူလောကထဲကျန်ဝင်စားနိုင်အောင်ပြည်သူဘယ်တိုင်းမှမလုပ်မပေးနိုင်ဘူးအဲ့ဒီအနေနဲ့ပဲဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုပေးစာတောင်းပို့ထားတာရှိနေပါသေးတယ်သူကတော့အမေရိကန်တီအောင်စုကမောင်တတနာပါမတ်ဆုမွန်ကြီးဖတ်ပြပေးပါဦးခင်ဗျ
မြန်မာနိုင်ငံဟာနယ်သာလန်နိုင်ငံလိုအကျဉ်းထောင်တွေပိတ်ပစ်ရလောက်နိုင်တဲ့အခြေအနေတွေအထိရောက်ဖို့ရန်အတွက်2008နာဂစ်အခြေခံဥပဒေကိုလုံးဝပြင်ဆင်ရပါမယ်
ဒီနောက်တရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်လုပ်နိုင်မှုအတွက်ကာကွယ်ရေးနဲ့ပြည်ရေးကိုအရက်ဖက်အစိုးရအောက်မှာထားရပါမယ်ပြီးတော့စနစ်စိုးရေးပုံစံကွက်ထက်ကရုံးမထွက်ချင်ကြသေးတဲ့တရားစီရင်မှန်နိုင်ကိုပြောင်းလဲပြရပါမယ်ပညာရေးနဲ့စီးပွားရေးအခန်းကဏ္ဍတွေမြင့်တင်ရုံသာမကလူမှုဖူလုံရေးစောင့်ရှောက်မှုလုပ်ငန်းတွေကိုလည်းတပြေးညီမြင့်တင်ပေးဖို့လိုအပ်ပါတယ်ပြည်ထောင်ကြခန့်ရာ
တင်ကြောင်းယူဆမိပါတယ်ဆိုပြီးမောင်တက်တနအမေရိကန်နိုင်ငံကပြောထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ဒီကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာတို့တစ်စောင်ရှိပါတယ်သူကတော့တင်ဝင်းဆိုတဲ့အကောင့်ပိုင်ရှင်ပါမြန်မာပြည်မှာရာဇဝတ်မှုတွေထူပြောလာတာလက်တလောအကြောင်းကိစ္စပါစင်ကဲဖြစ်စဉ်ကာလတွေကနှစ်ပေါင်းများစွာကြာပါပြီဘာကြောင့်ဖြစ်တယ်လဲဆိုရင်အုပ်ချုပ်ခဲ့သူတွေညံပြင်းမှုစနစ်ကြောင့်ပါဘလို့ပြုပြင်ရမလဲဆိုရင်ထိပ်ပန်းဖြစ်တဲ့အစိုးရပိုင်းနဲ့အခြေခံဖြစ်တဲ့စာတင်ကြောင်းဖုန်ကြီးကြောင်းတွေမှာအတိကထားပြန်လည်ပြုပြင်ရပါမယ်ဆိုပြီးသူကသူ့အမြင်ကိုဆွေးနွေးထားပါတယ်နောက်သူကတော့ဒီ Facebook ပေါ်ကနေဆွေးနွေးထားတာပါသူကတော့ Meta နိုင်ဆိုတဲ့ account ပိုင်ရှင်မှာပြစ်မှုနည်းနဲ့များနည်းအောင်လုပ်တင်တယ်အချင်းထောင်နေတဲ့မှာလည်းမှုခင်းချစင်းစင်းမဲ့ဘာသာရေးအမြင်လူမှုရေးအမြင်တွေကိုဖြန့်ဝေတင်တယ်ဆိုပြီးသူကအကြံပြုပါတယ်နောက်သူကလည်းဒီ Facebook ကပါပဲသူကတော့မြင့်အောင်နဲ့မင်္ဂလာပါခင်ဗျာကန်ကြီးတော်မြို့နယ်ကပါတယ်ပြစ်မှုကျူးလွန်သူကိုစွမ်းဆောင်ရည်ပိုင်းနဲ့ထောင်ထဲမှာတင်တဲ့တခုလိုပြန်ဆိုင်မှုနဲ့တင်ချပေးရင်ရောမိသားစုနဲ့နိုင်ငံအတွက်ကိုရောကိုကိုစိတ်လေးရင်ထဲကိန်းအောင်ဆိုရင်ရောမကောင်းဘူးလားဆိုပြီးတော့သူအကြံပြုချင်တာပါခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဒီတချို့ကတော့ဒီစာရည်ထဲမှာမှုဝင်းကြဆင်းရေးဘာသာရေးလူမှုရေးရပြန်လည်ထူထောင်ပေးဖို့တိုက်တွန်းတာရည်လည်းရှိပါတယ်ဒီနယ်သာလန်နိုင်ငံကနမူနာမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တော့သူတို့ပြောတာတော့ဒီတချို့အမှုတွေမှာတရားရုံးတွေကထောင်ထဲအပြစ်ပေးမယ်စာလူမှုရေးလုပ်ငန်းတွေလုပ်ခိုင်းတာမျိုးဒီ electronic ကိရိယာရည်နဲ့ပဲအပြင်မှာချေရုပ်ထားတာဆေးဆွဲတဲ့လူဆိုလို့ရှိရင်လည်းဆေးရုံမှာဆေးဖြတ်ခိုင်းတာမျိုးလို့ဆေးတွေကိုပြောင်းလဲကျင့်သုံးတာမျိုးတွေကဒီသူတို့ရဲ့အောင်မြင်မှုတစ်စိတ်တစ်ပိုင်းဆိုပြီးသူတို့ကဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာရောလက်တလုံးမှာဒီရာဇဝတ်မှုတွေရောပါနိုင်ရင်မှဒီလိုမျိုးနမူနာယူပြီးတော့လုံနိုင်တာမျိုးတွေဘာတွေများရှိနိုင်မလဲကိုတင်နိုင်
ဟုတ်ကဲ့ကျွန်တော်တို့ကဟိုခုတည်းပြောတဲ့ဒီဘုကင်းဒီကွယ်ချဆင်းရေးပေါ့ဗျာဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုလုပ်မယ်ဆိုတော့ဟိုကိစ္စကတော်တော်ရေးကြည့်ပါတယ်ကျွန်တော်တို့ကခုလဟိုအစတော့ပြောခဲ့ကြတယ်ဆိုတော့ကျွန်တော်တို့90ရာခိုင်နှုန်းကျော်ပါအရှင်းမ90ရာခိုင်ကျော်ပါဘူးဒီကွာနှုတ်နဲ့ထောက်ကြတဲ့လူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအရင်ဆုံးကျွန်တော်တို့ကစဉ်းစားပါကအစိတ်အဥ်ရည်တွေကိုဆော့ချနေတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားပါမယ်ကျနော်ဝင်ဆက်ထားတဲ့အခါမှာဒီပြစ်တာပေးခြင်းဆိုတဲ့ကိစ္စကိုနောက်ဆုံးရွေးချယ်စရာတစ်ခုအနေနဲ့စဉ်းစားကြည့်တယ်လို့မြင်ပါတယ်။ဥပမာကျွန်တော်တို့အခုကြာပြည့်တဲ့ဒီဆယ်တန်းကပ်ဘုံပဲပဲဒီငွေစပွားအမှုနဲ့လက်ဝဲတွေ့ရှိလို့နှစ်ပြား၃ပြား၄ပြားအတွေ့ရှိလို့ထောက်ကြားရတဲ့ကလေးတွေကသမိုင်းဘုံကသဘာဝကူတူဥပမာကဘုံနဲ့အောင်ရတဲ့ကိစ္စမျိုးဖြစ်လာတယ်။ဆိုတော့သဘောကဒီငွေစပွား၃၅ပြားလောက်လက်ဝဲတွေ့ရှိတာနဲ့မူကြီးစေဝါအနေနဲ့ဆုံးဖြတ်တာလေသူကရာဇဝတ်မှုလောက်လားမလောက်လားဆိုတဲ့သိစကူတင်းတင်းကြပ်ကြပ်ဟိုအစိုးရအနေနဲ့ဒီတရားဥပဒေအနေနဲ့တင်းတင်းကြပ်ကြပ်ကိုပြန်လည်ဆုံးသတ်ဖို့လိုပါတယ်ကျွန်တော်နိုင်ငံမှာကားအစည်းလိုက်အိမ်ထဲမှာအိမ်မှာအလုံးလိုက်မူကြီးစေဝါလေးမိတဲ့လူတွေကတော့ဒီကလေးထိဒီပြစ်တာပြင်းရနေပြီးတော့ကင်းလွတ်နေတော့ပါဟုတ်ပြီမဲ့မူစီဝအနေနဲ့သုံးဆွဲတာနဲ့နှစ်ပြားသုံးပြားလောက်ပြီးတာနဲ့ကျွန်တော်တို့ဒီစီးလေးတဲ့ဒီပြစ်တာတွေကိုသိစိတ်လာများခံစားနေရတဲ့ကိစ္စလေးရှိပါတယ်ဒါလေးကိုကျွန်တော်တို့စိတ်စိတ်ကြာကြာကိုကျွန်တော်တို့စိတ်စိတ်ကြာကြံပြီးတော့သုံးသပ်ပြီးတော့ဟိုကြိုက်ကြွယ်ဖို့လိုပါတယ်ဆိုလိုတာကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအစင်းသား7000လောက်မှာဒီ5000လောက်ကဒီမူစီဝကိစ္စနဲ့ဆက်သက်ပြီးကြာနေတယ်ဆိုတဲ့အချင်းမျိုးကိုတော့အစိုးရကသိသိကြကြကိုသတိချက်ပြီးတော့ကြိုက်ကြွယ်သိတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုပေါ့လေဟိုအချင်းကြတဲ့လူတွေရောကြရေးရောကြရေးဆိုတော့ဟိုဘယ်လိုပြောရဟိုတကယ်ကျူးလွန်တဲ့သားနဲ့ဟိုအေးမြူလို့ဆိုတော့လေမရဘူးပေါ့လေဒါပေမဲ့လည်းပဲဆက်စပ်ပြောသလိုပေါ့ဟိုဒီမှာမွေးစေအခုဆရာဦးသိန်းသန်းကိုလည်းထောက်ပြတာရှိပါတယ်ကိုတိတ်နေလည်းဆက်စပ်ထောက်ပြပါတယ်ဒီအမှုခင်းနေတယ်မှာအများစုကမွေးစေဝါနဲ့ပတ်သက်နေတယ်ဆိုတော့ဥပမာနယ်သာလန်နိုင်ငံမှာဆိုလို့ရှိရင်ဥပမာဆေးဆွဲတဲ့လူမျိုးဆေးဖြတ်တာမျိုးလို့ပေါ့လေကျွန်တော်တို့ကဒီလိုပေါ့ဟိုလူတွေကိုအပြစ်ပေးအရေးယူတာမျိုးနဲ့ဆားလို့ရှိရင်တခြား alternative ပေါ့လေတခြားနီးလန်းနဲ့ဥပမာဒီလူတွေရဲ့ဘဝတွေမြင့်တင်ပေးတာမျိုးပြောင်းလဲပေးတာမျိုးစသဖြင့်ပေါ့တရားရေးကဏ္ဍပဲဖြစ်ဖြစ်လူမှုရေးကဏ္ဍပဲဖြစ်ဖြစ်ဘာတွေလုပ်နိုင်တာရှိမလဲဆရာဦးသိန်းသန်းက
အဲ့ဒါတဲ့ပတ်သက်ပြီးအခုကိုပဲကျွန်တော်တို့ပြပါတယ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်ထွတ်တော်ကိုယ်စားလှယ်တွေက
ီအောင်စုတို့ကတင်မို့သူတို့ပြင်ဆင်နေကြတယ်ဒီမွေးစည်းဝါမှာခုနဟိုကိုတိနိုင်ပြောတယ်လို့မွေးစည်းဝါဒီ10ပြား15ပြားလောက်ကြတယ်ဒီကြတော့ထောင်နန်10နှစ်တို့10နှစ်တို့ကြခုနတို့ကိုကားလိုက်တန်လိုက်တကယ်ကိုအကြည့်ကျဲခိုင်းပွဲသေးတဲ့ဒီကြားဘေးမတိရမကမိရင်လည်းပိုင်ရှင်မဲ့အဲ့လိုဖြစ်တဲ့အနေအထားမျိုးတွေကာကွယ်ဖို့အတွက်ဆိုပြီးတော့ခုကသူကတန်မှန်ဆွေးဆေးဆွဲတဲ့သူတွေလူမှုရေးဖြစ်တာပေါ့ဗျာ preventive action လုပ်ဖို့အတွက်ဆိုပြီးတော့တော်တော်မှပြင်ဖို့ဒီတင်မှုစူးစမ်းနေကြတယ်ကဒါကျွန်တော်ထောက်ခံတယ်အဲ့လိုဖြစ်တဲ့နေဥပမာအပြင်ခုမန္တလေးထောင်တွေကဗုဒ္ဓတုံးမာတာထွက်သွားတဲ့ကလေးမာတွေဆိုလို့ရှိရင်ရှုံးလိုက်ဆိုလို့ရှိရင်ဆေးပြား15ပြားတဲ့ပြီးကြဗျာဟိုအခုဖြစ်စင်မှာတော့သူကသူ့အမှုကူပါ냐ဒါကျွန်တော်အမှုရဲ့ verdict of the case ကိုကျွန်တော်မပြောလို့ပါဘူးဒါပေမဲ့ခုနလိုရကဘာကြောင့်ဘင်းမရင်ကြီးတွေကိုကျွန်တော်တို့ကသူ့ကောင်းပြူပြီးတော့နော်တော့ဒီစီးပွားရေးလုပ်ငန်းကြီးတွေကိုခွင့်ပြုထားတဲ့အနေအထားမျိုးမှာဒီလူဆေးပြားလေး15ပြားလောက်မိပြီးတော့သူငယ်လေးအသက်ဟုတ်လားလူငယ်လေးဘဝမှာအတူတခါတစ်ချိန်တစ်ခါမှားရင်လည်းမှားကြံမိတဲ့အပေါ်မှာဒီလိုဖြစ်တာမျိုးချတဲ့အစားပေါ့ဗျာသူ့ကိုဟုတ်လားလူချင်းချတာကိုလည်းပေးသင့်တယ်သူ့လိုအမျိုးသားတွေပေါ်ပေါက်မလာအောင်ခုနဒီ North Netherlands နိုင်ငံမှာလုပ်လို့ပဲစီးပျက်စီးစီးရုံမှာဆီးဖြတ်တာလူဝေးလုပ်ငန်းတွေမှာပါဝင်စီတာ community နဲ့သူဆက်ဆက်ပြီးတော့ဆွေးနွေးတဲ့ဟာမျိုးလုပ်ဖို့လုပ်တယ်ကျွန်တော်ထင်တယ်ခုကတော့တွတ်တော်မှာတော့တင်ဖို့စူးစမ်းနေကြတယ်ဗျာဒါကျွန်တော်တို့ကြိုးစားရမယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုကျွန်တော်အစီအစဉ်ဆုံးသက်ခံလည်နေပြီဆိုတော့ကိုတိတ်နယ်ကိုစက္ကန့်30လောက်တဲ့အချိန်ရပါသေးတယ်ကိုတိတ်နယ်ဆိုတော့ကျွန်တော်တို့ကဟိုဒီလိုရာဇဝတ်မှုခင်းတွေဖြစ်တာဆင်းရဲမွေးတိတ်မှုလို့ဒီမွေးစွာလို့အခြေခံတာတော့မှန်တယ်လက်တော်တချို့ကိစ္စတွေမှာဟိုကျွန်တော်တို့ဒီဟိုဖွံ့ဖြိုးမှုလို့ပါဆိုတော့လက်တော်ချက်ချင်းမလုံနိုင်သေးဘူးဒါမှန်ပေမဲ့လည်းလက်တော်တလို့အကျဉ်းသားယုံလဲဖို့မှုခင်းတွေချဆင်းဖို့ဆိုရင်အရေးကြီးလုံးလို့ဖြစ်နိုင်တာလုံးလည်းလုံးတင်တာဘာဖြစ်မလဲကိုတိတ်နယ်
ဟုတ်ကဲ့ခုနကကျွန်တော်ပြတဲ့မှာပါတယ်လို့ပြောရတယ်။ကျွန်တော်တို့ကဒီစစ်တမ်းဖိနီးဆိုတဲ့ကိစ္စကကျွန်တော်တို့ဒီနောက်ဆုံးရွေးချယ်စရာအနေနဲ့စစ်တုံးပြတယ်လို့မြင်တယ်။ဆိုတော့ဒီသိငယ်တဲ့ပြစ်မှုတွေအတွက်တခြားဒီစစ်တမ်းဖိနီးကိစ္စတွေကိုဟိုစဉ်းစားပြတယ်လို့မြင်တယ
်။ဟုတ်ကဲ့
နောက်တစ်ခါကျွန်တော်တို့ကဒီကျွန်တော်တို့ကစဉ်းစားတယ်မှာထောက်ထားဥပဒေပြညာတယ်ဆိုတော့အဲ့တော့ဒီအချင်းတော်တွေမှာအချင်းသားတွေများနေရတဲ့ကိစ္စကလည်းအထုတ်သားဥယျာဉ်များလာတဲ့ကတည်းကများနေတဲ့ကိစ္စတစ်ခုအပါဝင်ဖြစ်တဲ့ကတည်းကတော့အထုတ်သားဥယျာဉ်ကိုကျွန်တော်တို့ရှင်းထားဖို့အတွက်ကျွန်တော်စဉ်းစားရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကိုတိတ်နိုင်ကျေးဇူးပါ။ပါဝင်ဆွေးနွေးပေးတဲ့နိုင်ငံကအချင်းသားများကုညီဆောက်ရှောက်ရေးတင်ကကိုတိတ်နိုင်ရှင်းနေယူဦးသိန်းတန်းဦးနဲ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့တော်တော်ရှင်းနေဖို့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။တင်ညာတရားရည်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်တင်ပြပေးပါမယ်ရှင
်။ဘရိတ်ကန်သမားအင်ဂျီရောရဲ့ပြန်ကြားရေးရာရှိသစ်ကိုတောက်ကြာနေကခန့်လိုက်ပြီးတော့လက်ရှိအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကတော့ယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။အမေရိကန်သမားဒေါ်နယ်ထရမ့်ကဗဏ္ဍာငွေကြေးဆိုင်ရာလုပ်ငန်းတွေအစုအစည်းရလုပ်ငန်းတွေရဲ့မန်နေဂျာဟောင်းဖြစ်တဲ့အန်တိုနီကာရာမူချီကိုပြန်ကြားရရာရှိဖြစ်တာဝန်ပေးအပ်လိုက်တာဖြစ်ပါတယ်။ဒါကြောင့်လက်ရှိအင်ဂျီတော်ပြောခွင့်ရအဖြစ်နဲ့လှုပ်ဆောင်နေတဲ့ရှောင်းစပိုက်ဆာဟာလာမယ့်လကစတင်ပြီးတော့ယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့အစားတင်လိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမဲဆွယ်စီရင်ကာလာတွင်အမေရိကန်ရှင်းနေချုပ် Jeff Sessions နဲ့ Mass စီရင်ဆိုင်ရာကိစ္စရပ်တွေပြောဆိုဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုင်ရာရုရှားတမ်မကြီးကသူ့ရဲ့ရုရှားကအထက်ရာရှိတွေကိုသတင်းပို့ခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါဟာရှင်းနေချုပ်အဖြစ်အတီးပြူရေးအထက်လွှတ်တော်ကြားနာပွဲမှာ Jeff Sessions ထွက်ဆိုတာနဲ့ကွဲလွဲနေပါတယ်။ American ထောင်လိုင်း Agency ရဲ့အရင်နဲ့လက်ရှိရာရှိတွေအဆိုကိုကူးကားပြီးတော့ဝါရှင်တန်ပို့သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်။ Afghanistan နိုင်ငံမြောက်ပိုင်းမှာပြင်ပလူနာစည်းကမ်းတစ်ခုကိုဖွင့်လိုက်တယ်လို့နယ်စည်းမခြားဆိုင်ရာအဖွဲ့ကကြေညာလိုက်ပါတယ်။ဒီနိုင်ငံဘေကျင်းမြို့မှာနေနေကစားခဲ့တဲ့ရာသီကြိုချစ်ဆန်းပွဲမှာတော့ Premier League Championship ကအာဆနယ်ကို၃ဂိုးမရှိနဲ့နိုင်ရသွားပါတယ်။ဂျန်ဆန်းမြို့မှာကစားတဲ့ပွဲမှာတော့ AC မီလန်ကဘိုင်းမြူနစ်ကို၄ဂိုးမရှိနဲ့နိုင်ပါတယ်။ Premier League အာရှဖလားမှာတော့ Liverpool ကလက်စတာကို၂ဂိုးတကိုးနဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ဂိုးတွေကတော့ Salah နဲ့ Coutinho တို့ကသွင်းပေးခဲ့တာဖြစ်ပြီးတော့ Leicester တက်ဂိုးတော့ Slimani ကသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုရင်တိုင်းကြညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လုပ်ရမူကမှစုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်ကျွန်မရှာဖုံးပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.